Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါခင်ဗျာ2022ခုနှစ်နိုဝင်ဘာလ25ရက်တနင်္လာနေ့မနက်ပိုင်း 6:00 ကနေ 9:00 အထိ VOE မြန်မာပိုင်းရုပ်သံစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီစီစဉ်ကိုဂျိုဒုဆလောင်ကဖန်ယူကြည့်ရှုနိုင်တဲ့အပြင် VOE ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သက်ပါ
။ Russia Ukraine စစ်ပွဲမှာလက်နက်မျိုးစုံသုံးမျက်အုံပြလာတဲ့အပေါ်ရွေးကောက်ခံသမ္မတ Donald Trump ကအလွန်ဆိုးရင်ကြောင့် Trump ရဲ့အမျိုးသားလူမျိုးရေးအကြံပေးအဖြစ်ရွေးချယ်ထားတဲ့ Michael Watts ကပြောပါတယ်။ Russia သမ္မတ Vladimir Putin က Ukraine စစ်ပွဲမှာတိုက်မဲ့တပ်သားတွေကိုအကြွေကင်းလွတ်ခွင့်ပြုမဲ့ဥပဒေတရက်ကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဂျူးဘာသာရေးဆရာတူတပ်ဖြတ်ခရမ်းမှုမှာတန်ရာရှိသူ၃ဦးကို UAE အနာပိုင်တွေကဖမ်းဆီးခဲ့ပါတယ
်။ကျင်းပြည်တဲ့ဖားပေါ်မှာစကားဆရဲ့အဓိကစကားတွေတကစကားကြီးတစ်ခုကို KNDP PDF ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပါတယ်။ဒီသတင်းဆောင်ပါကိုသတင်းတွေပြီးမှကြားကြပါပါ။အပတ်စဉ်အစီအစဉ်မှာတော့ Democracy ဆွေးနွေးကကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရည်စုံတော့ဒီကနေ့မှထိတက်ရောက်သတင်းတွေကိုနားအောင်ကပြောပြပါမယ်။
ရုရှား Ukraine စစ်ပွဲမှာလက်နက်မျိုးစုံသုံးမျက်အုံပြလာတဲ့အပေါ်ရွေးကောက်ခံသမ္မတ Donald Trump ကအလွန်ဆိုရင်ကြောင်း Trump ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်ရွေးချယ်ထားတဲ့ Michael Watts ကပြောပါရယ် Florida လွှတ်တော်အမတ် Watts က Fox News စာနယ်အစီအစဉ်ကိုတင်ဆက်နေတဲ့မှာအဲ့လိုပြောဆိုခဲ့တာပါမကြာခင်တန်းကုံဆုံးတော့မဲ့သမ္မတ Joe Biden ကရုရှားရဲ့မြေပြင်ထိုးစစ်တွေရပ်သွားအောင် Ukraine ကိုမြေမြုံပိုင်းတွေအုံပြခွင့်ပေးလိုက်တာဟာပထမကွာစစ်အတွင်းကကတုတ်ချင်းစစ်ဆင်ရင်းနဲ့အလားတူနေပြီလို့လည်း Watts ကဝေဖန်သွားပါရယ်ပဋိပက္ခရဲအဆုံးသတ်သွားအောင်လို့ကြကြဲပြက်ပြက်စဉ်းစားပြီးမှဆုံးဖြတ်ဖို့လိုတယ်လို့လည်းပြောဆိုခဲ့တာပါ။ယူကရိန်းရှေ့ပိုင်းကအဓိကစစ်မြေကြီးမှာစီအခြေအနေတွေပြောင်းလဲသွားအောင်လို့အမေရိကန်နိုင်ငံကမြေမြုပ်မိုင်းတွေယူကရိန်းကိုပို့ပေးနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြည်ခဲ့တဲ့တမမှာပြောဆိုထားတာပါ။ရုရှားရဲ့မြေပြင်တပ်ဖွဲ့တွေကြောင့်မော်စကိုရဲ့ထိုးစစ်တွေအသာစီရနေတာဖြစ်တဲ့အတွက်ယူကရိန်းဘက်ကရုရှားတပ်တွေအားပြော့သွားစေမယ့်နည်းလမ်းတွေလိုအပ်တယ်လို့လည်းဝန်ကြီး Austin ကပြောပါတယ်။ထရမ့်ကတော့48ယောက်မြောက်သမ္မတအဖြစ်ကျန်းသစ္စာမကျိန်းဆိုခင်ပါတယ်။ယူကရိန်းရုရှားစစ်ပွဲကိုသူ့အနေနဲ့အဆုံးသတ်သွားအောင်လုပ်နိုင်တယ်လို့မကြာခဏပြောဆိုထားတာပါရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းစစ်ပွဲမှာတိုက်မဲ့တပ်သားတွေကိုအကြွေကင်းလွတ်ခွင့်ပြုမဲ့ဥပဒေတရက်ကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ပြီးခဲ့တဲ့တစ်ပတ်ကပဲရုရှားတို့ကတပ်လက်ပြစ်ပဲထိန်တုံးကြီးတို့နဲ့ယူကရိန်းကိုတိုက်ခိုက်ခဲ့ပါသေးတယ်ရုရှားအစိုးရအင်တာနက်စာမျက်နှာမှာစနေနေ့ကထုတ်ပြန်ခဲ့တဲ့ဒီဥပဒေအရ၃နှစ်ကြာယူကရိန်းစစ်ပွဲအတွင်းမှာရုရှားတပ်သားအင်အားလိုအပ်ချက်တွေများနေတာကိုမိမောင်းထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရုရှားအစိုးရပိုင် Interfax သတင်းအေဂျင်စီရဲ့အဆိုအရယူကရိန်းစစ်ပွဲအတွင်းတနစ်စာချုပ်နဲ့တာဝန်ထမ်းဆောင်မဲ့သူတွေကိုဒေါ်လာ 96,000 အထိအကြွေးကင်းလွတ်ခွင့်ပြုမှာဖြစ်ပါတယ်ယူကရိန်းစစ်ပွဲမှာဝင်တိုက်ကြမဲ့လူတွေကိုရုရှားအစိုးရကငွေကြေးနဲ့မဲ့လုံပေးပြီးတော့အရှိန်နဲ့တပ်သားစုဆောင်နေတာဖြစ်တယ်လို့ AP သတင်းမှာရေးပါတယ်။ဒီနည်းပြဟာကပဋိပက္ခဒေသတွင်ရုရှားစစ်တပ်ရဲ့အခမ်းအနားကိုမြင့်တင်ပြရလဲရောက်တယ်လို့လည်းဆိုထားပါတယ်။2022ခုနှစ်တုန်းကတော့ရုရှားအစိုးရကစစ်မှုထမ်းဖို့အမိန့်ထုတ်ပြန်ခဲ့တာမှာစစ်မှုမထမ်းချင်တဲ့အတွက်တိုင်းပြည်ကနေထွက်ခွာသွားကြတဲ့ရုရှားအမျိုးသားကထောင်နဲ့ချီရှိခဲ့တာပါ။စက်တင်ဘာလထဲမှာတော့သမ္မတပူတင်ကစစ်ဖက်အင်အား 38,000 အထိတိုးမြင့်ပေးဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်။အရပ်စပါးများပြည်တော်စု UAE မှာအစ္စရေးနိုင်ငံသားတို့တပ်ဖြတ်မှုဆွဲချက်နဲ့ပတ်သက်ပြီးတော့လူ3ဦးကိုဖမ်းဆီးလိုက်တယ်လို့ UAE ပြည်ထရေးကတင်းငွေနေမှာပြောပါရယ်အဖမ်းခံရသူတို့ရဲ့အသေးစိတ်အချက်အလက်ကိုပြည်ထရေးကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြမထားသလိုသူတို့ကိုဆွဲချက်တင်ထားသလားဆိုတာကိုလည်းပြောမထားပါဘူးဒါပေမဲ့လည်းတည်ငြိမ်မှုပြတ်ပြားသွားအောင်ချိန်ချုပ်တဲ့လောက်ရဒါမှမဟုတ်ကြိုးပမ်းချက်တွေကိုတော့ပြတ်ပြတ်သားသားကင်တွယ်သွားမယ်လို့တော့ပြည်ထရေးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်အသက်28နှစ်အရွယ်ဂျူးဘာသာရေးဆရာဇာဗီကိုဂန်အသက်ခံရတာဟာရက်စိတ်ကြမ်းကြုတ်ပြီးတော့ဂျူးဆန့်ကျင်ရဲ့အကြမ်းဖက်လို့ရအဖြစ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နေတန်ယာဟူယုံကပြစ်တင်ရှုံချထားပါတယ်။ဒီလိုရအတွက်တာဝန်ရှိသူကိုရာဇဝတ်ကြောင်းအရာအရေးယူနိုင်အောင်လို့အစွမ်းကုန်ကြိုးပမ်းသွားမယ်လို့လည်းဝန်ကြီးချုပ်နေတန်ယာဟူယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကိုဂန်ဟာ UAE မှာနေထိုင်လို့ဖြစ်ပြီးတော့မော်ဒိုဗာနိုင်ငံသားသူလည်းဖြစ်တယ်လို့ဒေတာအနာပိုင်တို့ကပြောပါတယ်။ကြာရာပတိနေ့မှာသူ့ကိုပျောက်ဆုံးကြောင်းပထမဆုံးသတင်းတွေထွက်လာပြီးတော့သတင်းတွေနဲ့မှာတော့သူ့ရဲ့အလောင်းကိုအိုမန်နိုင်ငံနဲ့ဆက်အနီး LN မြို့မှာတွေ့ရှိခဲ့တာဖြစ်ပါတယ
်။ VOA မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မဖို့ Tycom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube seminar တွေကနေပြီးတော့လည်းတရိုက်ထုတ်လည်ပေးနေပါတယ
် view မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကုလသမဂ္ဂအမှုမျိုး agency IAEA ကအီရန်နိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးမြတ်ချက်ချမှတ်လိုက်ပြီးတော့တိတ်မကြခင်မှာပဲအီရန်ကသူ့ရဲ့အငြင်းပွားစရာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ဥရောပကအင်အားကြီးနိုင်ငံ၃နိုင်ငံတို့နဲ့လာမယ့်ရက်ပိုင်းအတွင်းဆွေးနွေးသွားမယ်လို့အီရန်ကတနင်္ဂနွေနေ့မှာပြောပါတယ်ပြင်သစ်ဂျာမနီနဲ့ဗြိတိန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွေနဲ့အတူအီရန်တို့ကြားတောက်ကြားနေမှာဆွေးနွေးကြမယ်လို့အီရန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်ဆွေးနွေးမဲ့နေရာကိုတော့မပြောပါဘူးနျူကလ িয়ার အစီအစဉ်အပါအဝင်ပါလက်စတိုင်းနဲ့လက်ဘနွန်စတဲ့ဒေသတွေနဲ့နိုင်ငံကအကြောင်းအရာတွေကိုပါဆွေးနွေးသွားမယ်လို့လည်းအီရန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလာမယ့်တွေ့ဆုံမှုဟာနယူးယောက်မြို့မှာစက်တင်ဘာလအတွင်းကကျင်းပခဲ့တဲ့ကုလသမဂ္ဂထွတ်ထွေးညီလာခံဘေးပန်းဆွေးနွေးပွဲရဲ့အဆက်ဖြစ်တယ်လို့လည်းပြောခွင့်ရသူကပြောပါတယ်။ဖြစ်ခဲ့တဲ့ကြာတာပတိနေ့ကပဲကုလသမဂ္ဂအမှုမျိုးစွိုင်း Agency IAEA ရဲ့ပုတ်အဖွဲ့ဝင်35နိုင်ငံတို့ကအီရန်နိုင်ငံဘက်ကပူးပေါင်းဆောင်မှုမရှိဘူးဆိုပြီးတော့ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်ရဲ့အချမှတ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံကအမှုမျိုးလက်နက်ထုတ်လုပ်ဖို့ကြိုးပမ်းလာမှာကိုလေ့လာစောင့်ကြည့်သူတွေဘက်ကဆိုရင်းနေတယ်လို့ပဲအမှုမျိုးအစီအစဉ်နဲ့ပတ်သက်ပြီးတော့တင်းမာမှုတွေမြင့်တက်လာချိန်မှာပဲအခုလိုအီရန်နဲ့ဥရောပအင်အားကြီး၃နိုင်ငံတို့ကြားဆွေးနွေးပွဲကျင်းပဖို့ဖြစ်လာတာဖြစ်ပါတယ်။အချင်းကျနေတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရာခန်ကိုလွတ်ပေးဖို့ထောင်နဲ့ချီတဲ့ထောက်ခံသူတွေအစ္စလာမဘတ်မြို့တော်မှာဆန္ဒပြဖို့ချီတက်လာချိန်မှာပဲလုံခြုံရေးစိုးရိမ်ရတဲ့အတွက်ဆိုပြီးတော့မြို့တော်ထဲကတချို့အပိုင်းတွေမှာမိုဘိုင်းဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုဖျက်တောက်လိုက်ပြီးတော့လမ်းတွေကိုလည်းအာဏာပိုင်တို့ကပိတ်ဆို့ထားပါတယ်။ဝန်ကြီးချုပ်ဟောင်းခန်ကသူ့ရဲ့ PTI ပါတီထောက်ခံသူတွေအနေနဲ့သူတို့ရဲ့တောင်းဆိုချက်ကိုအစိုးရကဖြေရှင်းပေးတဲ့အချိန်အထိအစ္စလာမဘတ်မြို့ကဒီချော့ပြည်သူ့အရေးမြင်မှာစုယုံကြဖို့တိုက်တွန်းထားတာပါ။ဝန်ကြီးချုပ်ရှာဘတ်ဆာရီဖ်ရဲ့ညွန်ပေါင်းအစိုးရကလည်းထောင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့အရန်တပ်ဖွဲ့တွေကိုအထူးကြုံဖြစ်ရှင်ရဲ့ကိရိယာတွေနဲ့မြို့တော်ဝိုက်ဖြန့်ကျက်စေလို့ထားပြီးတော့အစ္စလာမဘတ်မြို့လာရအဝေးပြေးလက်မအခြေတွေကိုလည်းပိတ်ဆို့ထားပါတယ်။အစ္စလာမဘတ်မြို့မှာလူမှုစုဝေးမှုအားလုံးကိုတားမြစ်ထားတယ်လို့လည်းရဲတို့ကကြေညာထားတာဖြစ်ပါတယ်။ပါလီမန်တရားရုံးချုပ်နဲ့အခြားအရေးကြီးတဲ့အစိုးရဌာနတွေအနည်းကရင်းမြစ်မှာလူတွေအခုလိုလောက်စုဝေးတာမျိုးမလုပ်နိုင်အောင်လို့မျိုးရဲကအထက်ကလမ်းမတွေကိုလည်းကွန်တိန်နာတန်တစ်တာကြီးတွေနဲ့အာဏာပိုင်တွေကပိတ်ဆို့ထားတာပါဆနပြမဲ့နေရာဟာကနှက်ထားတဲ့ area ဖြစ်တဲ့အတွက်လည်းအဲ့ဒီနေရာကိုဝင်လာတဲ့သူအားလုံးကိုဖတ်မယ်လို့ပြည်ထရေးဝန်ကြီးမိုဆင်နဂစ်ကသတင်းထောက်တွေကိုတင်းနေနေမှာပြောဆိုခဲ့ပါတယ်ဥဒုယာတိပြောင်းလဲမှုတိုက်ဖြတ်ရေးအတွက်ဆင်းရဲတဲ့နိုင်ငံတွေအတွက်နစ်စင်ဒေါ်လာဘီလီယံ300အထိကူညီဖို့အဇာဘိုင်ဂျန်မှာကျင်းပတဲ့ဥဒုယာတိညီလာခံ COP29 မှာနိုင်ငံဆောင်သဘောတူလိုက်ကြပါတယ်။ကြောက်မီသွေးရှင်နန်းနဲ့တဘာဝတန်ွေစားတဲ့ကမ္ဘာပုံနေမှုမြင့်သက်စေတဲ့ရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုတွေကိုလျှော့ချရေးပြောင်းလဲလာတဲ့ရာသီဥတုနဲ့တဟဆာသာချက်ဖြစ်အောင်လို့ကြိုတင်ပြင်ဆင်ရင်းနဲ့ဥတုရာသီပြောင်းလဲမှုအကျိုးဆက်အင်အားပြင်းလာတဲ့သဘာဝဘေးဒဏ်တွေနဲ့ရှင်ဆိုင်နေရတဲ့ဆင်းရဲတဲ့တိုင်းပြည်တွေကိုအကူအညီတွေပေးဖို့သဘောတူခဲ့ကြတာပါဖွံ့ဖြိုးတိုးတက်ဆဲတိုင်းပြည်တွေကဒေါ်လာ 1.3 ထရီလီယံအထိတောင်းဆိုထားတာဖြစ်ပေမဲ့ဒေါ်လာဘီလီယံ300အထိပဲကုလညီလာခံမှအကျိတ်နဲ့ဆွေးနွေးပြီးမှသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်အခုရလိုက်တဲ့သဘောတူညီမှုဟာ2009ခုနှစ်ကသဘောတူခဲ့တဲ့ပမာဏထက်တော့သုံးဆပိုများပါတယ်ညီလာခံကိုစလဲရီကတော့ဒီသဘောတူညီမှုအရာ80လုပ်ငန်းတွေလှမ်းမှမဟုတ်ရောက်နေပြီဖြစ်တဲ့အတွက်နောက်အနာဂတ်မှာဘာနာငွေတွေပိုးပြီးတော့ဝင်လာနိုင်မယ်လို့လည်းပြောဆိုကြပါတယ်ချမ်းသာတဲ့အတိုင်းမြေတွေကြောင့်အထူးကဖြစ်လာရတဲ့ဥဒုယာတိပြောင်းလဲမှုအကျိုးဆက်တွေနဲ့ရှင်ဆိုင်နေကြရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုကူညီဖို့ကုလသမဂ္ဂညီလာခံမှအခုလိုသဘောတူမှုရလိုက်ကြပြီဖြစ်တဲ့အတွက်ပြည်သူဘာနာငွေတွေနဲ့ရမငွေထည့်ဝင်နေတာမျိုးမဟုတ်တော့ဘဲနိုင်ငံဆောင်ဖွံ့ဖြိုးတိုးတက်ရေးဘဏ်တွေနဲ့ပုဂ္ဂလိကတို့လိုအခြားရင်းမြစ်တွေစီကငွေကြေးထောက်ပံ့မှုတွေပိုးပြီးတော့တူလာစေမယ်လို့လည်းကုလအဖွဲ့ဝင်တိုင်းမြေတွေကမျှော်လင့်နေကြတာဖြစ်ပါတယ်
သတင်းတွေကိုနားအောင်ပြောပြခဲ့တာပါဆက်လက်ပြီးပြည်တွင်းသတင်းဆောင်ပါတပုတ်ကိုတင်ပြပါမယ်ဖပုတ်ကြိုင်မှာစကားဆက်ရဲ့ရေးပါတဲ့စခန်းတွေတက်ကတခုကို KNLA PDF စတဲ့ပူပေါင်းတပ်တွေကနိုဝင်ဘာလ22ရက်နေ့ကတင်ပြလိုက်ပါတယ် KNU ကဒီမှာဒီသတင်းနဲ့ပတ်သက်ပြီးဖပုတ်ကြိုင်တဲ့စစ်ကောင်စီရဲ့ရေးပါတဲ့နောက်ဆုံးလက်ချက်စကားကြီးကိုလည်းဆက်လက်တိုက်ခိုက်နေတယ်လို့ပြောပါတယ် VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်
ကရင်မျိုးသားစီယုံဖပွန်ခရိုင်ဒေသခေါ်မုထော်ခရိုင်ဒွေလိုမြို့နယ်အတွင်းကစစ်ကောင်စီရဲ့စခန်းကြီးတစ်ခုဖြစ်တဲ့မာထောစခန်းကိုတိမ့်ပိုက်လိုက်ကြောင်းပူပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တအူးကပြောပါတယ်
အဓိကတော့ဒီပထောစကန်ကဖပေါ်ပြွာအတွက်အဓိကကျတဲ့စကန်နဲ့မှာပါတယ်ပေါ့နော်ကုစိန်စကန်သိမ့်ပြီးတော့အဲဒါဆက်ပြီးတော့သိမ့်လိုက်တာပဲပေါ့နော်အဓိကအရင်ဆုံးခေါ်ဖို့ကိုသိမ့်တယ်ခေါ်ဖို့သိမ့်ပြီးတော့ကုစိန်သိမ့်တယ်ပေါ့နော်အခုမထောကိုသိမ့်တယ်ပေါ့အဲ့တော့မထောကဒီဖပေါ်ကမမောင်းလမ်းကျောမှာတော့ဒါဒီကြီးရဲ့စကန်ကြီးတစ်ခုလို့ပြောလို့ရတယ်ပေါ့နော်စကန်ကြီးတစ်ခုပဲအဲ့တော့အဲ့မှာတော့ကျွန်တော်ပြီးတော့ဆိုလို့ရှိရင်အင်အား100လောက်ရှိတယ်ပေါ့နော်အင်အား100လောက်ရှိတယ်အဓိကတော့ဒီ KNUKN ရဲ့ဦးဆောင်မှုအောက်ကနေပြီးတော့မှအဲဒီပူပေါင်းတပ်ဖွဲ့နဲ့သိမ့်သွားတာပေါ့နော်အဲ့မှာဆိုလို့ရှိရင်ဒီဒုံးနဲ့ပတ်သက်တဲ့ကိစ္စမှာဆိုလို့ရှိရင်တော့ဒါအဆက်ဒီဒုံးတပ်ဖွဲ့ကအဲဒါဒီဒုံးပိုက်ဆိုင်အောင်မြည်ပြင်းဒီမှာပူပေါင်းပြီးတော့မှလုပ်ခဲ့ရတယ်ရှိတယ
်ဒီစခန်းဟာတခုတည်းကြံတော့တဲ့ဖာပွန်ဗျူဟာအတွက်ထောက်ပို့လုပ်ပေးနေတဲ့စခန်းကြီးတခုဖြစ်တယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ခမအဲ့ဒါလေးရခွန်လေးရရှင်လေးရလေးဒီတက်တွေပေါင်းပိုင်းပေါင်းခါတာပေါ့နော်ကုစိတ်ကိုတင်တဲ့ခါကြတော့ကုစိတ်ကနေပြီးတော့မှအဲဒါထွက်ပြေးသွားတဲ့သူတွေကလည်းအဲ့ဒီမထောမှာဟိုပေါပေါ့ဝင်ရှိတယ်ပေါ့နော်အဲ့တော့ဒီစကန်းကတော့မဆိုလို့ရှိရင်တမန်ငါးနယ်မြေမှာစကန်းကြီးထဲမှာပါတဲ့စကန်းတစ်ခုလို့ပြောလို့ရတယ်ပေါ့နော်
တိုက်ပွဲအတွင်းထိခိုက်သေးဆုံးဒဏ်ရာရရှိမှုတွေနဲ့စစ်ကောင်စီရဲ့မထောစကန်းကတင်စီရမိတဲ့လက်နက်ခဲယမ်းတွေကိုတော့မကြခင်ထုတ်ပြန်သွားမယ်လို့လည်း KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်အော်တိုဘာလ29ရက်နေ့ကလည်းဖပွန်ခရိုင်တဲကအင်အား100ကျော်ရှိတဲ့ခေါပုတ်စခန်းကိုလည်း KNL PD ရဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ရိတ်ခါလက်နက်တွေတဲဆောင်ရမှာလုံခြုံရေးစခန်းတစ်ခုဖြစ်တဲ့ကူးစိတ်တရာလုံခြုံရေးစခန်းကိုတော့နိုဝင်ဘာလ9ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ KNU တပ်မကထိန်းချုပ်ရာဖပွန်ခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ကျန်စခန်းကြီးဖြစ်တဲ့ဖပွန်ဗျူဟာစခန်းကိုတော့ KNL PD ရဲ့အပါဝင်ပူးပေါင်းတပ်ဖွဲ့တွေဘက်ကပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါတယ်ရှင်
။ဖီယိုရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖမ်းယူမှုနဲ့ကျွန်တော် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့သောရရှင်ဒီအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1553ညလိုင်းတိုမီတာ25 kHz 1783ညလိုင်းတိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းတိုမီတာ1532နဲ့လိုင်းလိုက်မီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစအဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ VOA American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်ခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်အရွေးကောက်ခံတပ်ပလဒေါ်နယ်ထရမ့်လက်ထက်တင်းတင်းကြပ်ကြပ်ကင်တွယ်မဲ့လူဝင်မှုကြီးကြပ်ရေးဥပဒေကြောင့်မြန်မာနိုင်ငံလိုနိုင်ငံရေးစီးပွားရေးအကြက်တဲရေးဆိုင်နေရတဲ့တက်တရနိုင်ငံတွေကရွှေပြောင်းအခြေချနေထိုင်သူတွေအတွက်ဘလောက်ထိထိရောက်မှုတက်ရောက်မှုရှိပါမလဲမြောက်ပြည်နယ်ဘာဖလိုမြို့ကမြန်မာအသိုက်ဝန်ဝင်ဆောင်မှုအဖွဲ့ဥက္ကဋ္ဌစတီဗန်ဆန်းယူကိုမိုင်းချနိုင်ငံမြင်းမြန်ထားပါတယ
် You see it the criminal invasion horrible some horrible deathly people
လိရှိသမ္မတဘိုက်ဒန်ချောမန်ထားတဲ့policy မှန်သမျှအထူးသဖြင့်ဒီ immigration နဲ့ပတ်သက်တဲ့ policy မှန်သမျှအကုန်လုံးသူကချမ်းလို့ပါလို့အကုန်လုံးသူကကြောက်ရွံ့ကြံလို့ချစ်ချင်းလမ်းမှာအများဆုံးနည်းနဲ့ also are possible လို့သူကအဲ့လိုပြောသွားတယ်ဒါက federal ဥပဒေဖြစ်တဲ့အတွက်ဒါတနိုင်ငံလုံးနဲ့သိဆိုင်တယ်ဟုတ်လေနော်ဆိုတော့အဲ့တော့အကျိုးတရားမှုရှိတယ်ဘာလို့ဆိုကျွန်တော်ပမာပြည်သားတွေလည်းဒီမဆေအစိုးရအနာဒိယနောက်ပိုင်းမှာပေါ့လေနော်အနိုင်ငံကထွေလာတာတွေရှိတဲ့အမေရိကန်နျူးစုံနဲ့ရလာတာတွေရှိတဲ့အထူးသဖြင့်ဒီ TPS စမားတွေနော်ပြီးရဲ့ visa ဗီဇာနဲ့လာတဲ့လူတွေကျောင်းသားဗီဇာနဲ့လာတဲ့လူတွေပြည်ဒီမှာဒီ TPS စတိတ်တန်ရှောင်းတဲ့အနေအထားတွေပေါ့အဲ့ဒီဟာမှာလည်းအကျိုးသိရမှုရှိမယ်ဘာလို့လဲဆိုတော့ तू ကသူ့ရဲ့အစီအစဉ်က TPS အစီအစဉ်လည်း तू ရပ်ပြင်းမဲ့အစီအစဉ်ရှိတယ်ပြီးရင်ဒီကုနာ DV ပေါ့လေနော်အာလိုထရီမက်ပါတဲ့အစီအစဉ်လည်း तू ရပ်ပြင်းမဲ့အစီအစဉ်ရှိတယ် ဲ့တော့ဘာနည်းနဲ့မဆိုကျွန်တော်တို့မြန်မာနိုင်ငံသားတွေအတွက်လည်းအကျိုးသိရမှုရှိတယ
်ဆောဆော green card လို့ဟာမျိုး TPS လို့ဟာမျိုးတွေကိုဟိုသူရက်ပြစ်မယ်ဆိုတော့ဒါပေမဲ့ဒီအစီအစဉ်တွေက American အစိုးရဟိုအဆက်ဆက်ကအကောင့်တွေဖော်ခဲ့တာမဟုတ်ဘူးလားရှင
်ဟုတ်ကဲ့ခင်ဗျာဒါအဲ့ဒါကတချို့ဟာတွေလည်းကြတော့ဒီ lotto ရဲ့ ATP ခြေကိုယူဖို့လိုအပ်တယ်ဒါပေမဲ့လည်းလေရှိဒီပထမတက်တန်းရဲ့ဒုတိယနေဝင်လာပေါ့လေနော်နည်းနည်းလားအတွင်းမှာသူအမြန်ဆုံးနည်းနဲ့ဒီဥပဒေတွေကိုပြင်ဆင်တော့တွေပြောင်းလဲတော့တွေသူလုံနိုင်တဲ့အနေထားရှိတယ်။ဘာကြောင့်လဲဆိုတော့ဒုတိယနေဝင်တက်တန်းမှာရွေးကောက်ပွဲကြပြရွေးကောက်ပွဲတွေပြန်လုံရင်ဒီမိုကရေစီပြန်ပြီးလော့တော့ထဲမှာပြန်ပြီးကြီးစိုးနိုင်တဲ့အနေထားရှိတယ်။ဒါသူတို့လည်းဂျိုတေးကြီးကပြင်ဆင်ထားတာတွေရှိတယ်။ဒါကြောင့်ကျွန်တော်တို့တုံ့ပြန်ရတယ်လို့ကသူတို့အမြန်ဆုံးနည်းနဲ့ဒီဥပဒေတွေပြင်ဆင်တာတွေဟိုကသူလုံလိမ့်မယ်။နောက်ပြီးရင်ခုနကလိုမျိုးပေါ့အစင်လာကဒီသမ္မတအစင်ဆေးကထိမ့်သိမ့်လာတဲ့လှုပ်လှခဲ့တဲ့ဟာတွေကိုလည်းဒီ trend ကတိတ်ပြီးတော့ view ဆိုင်တဲ့ပုံတော့မရှိဘူး။ဘာကြောင့်လဲဆိုတော့ဒါတုံ့ပြန်တာတွေကမ်းမန်းတာတွေပေါ့လေနော်။အရင်ပထမတစ်ကြိမ်သူသမ္မတဖြစ်ဒုက္ခကလုတ်ခဲ့တဲ့သင်္ကန်းစားတွေလည်းအမြော့ရှိတယ်ပေါ့လေနော် PPS တွေဆိုရင်အရင်တမတော်ပေးခဲ့တဲ့အားတွေကိုသူတမတော်ဖြည့်ပြီးတော့နဲ့ချစ်ချစ်သူဟိုပယ်ဖြည့်လိုက်တာတွေရှိတယ်ပေါ့လေနော်အဲ့ဒါတုတ်သိကြောကိုပေါ့ခုကလက်ရှိ16နိုင်ငံပေါ့လေနော် TPS state ပေးထားတာ16နိုင်ငံရှိတယ်အဲ့ဒီထက်မှမြန်မာနိုင်ငံအပါအဝင်ပေါ့လေနော်မြန်မာနိုင်ငံကတော့နဲ့တယ်အဲ့ဒါဘာပဲပြောပြောအဲ့ဒီဟာတွေလုတ်တဲ့အတွက်သူကဘာမှပြီးလို့ဒီဥရောပလိုအရှောက်လို့သူကရွေးမှာမဟုတ်ဘူးပေါ်လေနော်ပါလို့ဆိုသူက immigration policy ဖြစ်တဲ့အတွက် federal ဥပဒေဖြစ်တဲ့အတွက်ဒီဥပဒေအတိုင်းပဲသူလုံမယ်ဆိုတော့ဒီ ICE ကလည်းလောက်ကတင်းတင်းကြပ်ကြပ်လုံမယ်ပါသူတို့ကတော့တော်ပေးပြီဆိုတော့ဒီ ICE ရဲ့လုံပိုက်ခွဲကကျွန်တော်ပေါ်ပေါ်တွေ့လို့မရဘူးအခုလက်ရှိအခြေအတီကသမ္မတဘက်နဲ့လည်းဒီမှာဥပဒေရကျွန်တော်ဒီခြားကြောင်းတွေဒုက္ခသည်တွေခုလုံနေတာရှိရတရားမဝင်တဲ့လူတွေပေါ်လေနော် undocumented တွေခြားကြောင်းတွေစာသင်ကျောင်းတွေမှာခုလုံနေတဲ့လူတွေဝင်ရောက်စစ်ဆေးခွင့်မရှိဘူးဒါပေမဲ့အခုလဲကြတော့သူကဆစ်ဆစ်ပိုက်ခွဲရှိတယ်။ဝင်ရောက်ဆစ်ဆစ်နိုင်တဲ့အလုံးလေးပါတယ်ပေါ့လေနော်။စောတောင်းဆိုင်လုပ်ငန်းခွင်နေအဲ့ဒါကြောင့်ကျွန်တော်တို့တတိထဖို့တော့အများကြီးလိုတယ်ပေါ့။အ
ဲ့ဒီလေ TBS နဲ့ပတ်သက်ပြီးတော့နည်းနည်းလေးဟိုကျမတို့ပေါ့နော်။ဟိုကျမတို့ရဲ့ဟို BOE ကနားထောင်နေသူတွေလည်းသိအောင်လို့ပေါ့နော်။အဲ့ဒီ TBS ဟာလေးကိုနည်းနည်းလေးရှင်းပြပေးပါလားရှင
်။ Temporary Protection Status ဆိုရယ်ယာယီအကောက်ွယ်ပေးတယ်ပေါ့။ဆိုတော့အဲ့ဒီရဲ့အဲ့ဒီဟာကဒီတမတာကနေပြတူကသူလောက်ခွင့်နဲ့သူကမိတ်ထုတ်ပြီးလောက်တော့မဟုတ်ပဲနဲ့ဒီဟာလည်းအစင်အလောင်းပေါ့လေနော်ဒီလော့တော့ရဲ့ခွင့်ပြုချက်ရောပြီးရဲ့နောက်ပိုင်းမှာတမတာနေလင်မထိုးပြီးဒီလိုအစတေတန်ဒီဥပဒေတွေဖြစ်လာတာပေါ့လေနော်ဆိုတော့သူကဘလို့လောက်ပြီးရင်ရာကြီးကောက်ွယ်ပေးတဲ့အစတေတန်ဖြစ်လဲဆိုတော့ခွေရေးပေါ့လေနော်ဆိုတော့သူကဒီမတိငိတ်တဲ့နိုင်ငံတွေမှာအထူးသဖြင့်ဗမာပြည်လူမျိုးပေါ့လေနော်ဗမာတနိုင်ငံတည်းမဟုတ်ဘူးပေါ့လေနော်တခြားနိုင်ငံတွေလည်းရှိတယ်အဲ့တော့နိုင်ငံတိငိတ်မှုမရှိတဲ့နိုင်ငံတွေဒီ violent ဒီအကြမ်းဖက်မှုတွေဖြစ်တဲ့နိုင်ငံတွေ honor သိမ်းခံရတဲ့နိုင်ငံတွေပြီးရင်ဒီငမ်းမောခေါ်ပွားမှုတွေတဘာဝဘေးအန္တရာယ်နဲ့ကြုံတဲ့နိုင်ငံတွေဥပမာဟေတီလိုဟာမျိုးပေါ့လေနော်မြေငလျင်ပါအဲ့လိုနိုင်ငံတွေကလာတဲ့လူတွေကိုကြာကြီးကောက်ွယ်စောင့်ရှောက်မှုပေးတဲ့ program အစီအစဉ်ဖြစ်တဲ့ပေါ့လေနော်
။ဟိုကျမဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မေးချင်တာအခုပေါ့နော်ဟိုနှစ်ပိုင်းပေါ့နော်အခုလက်ရှိ American ပြည်ထောင်စုကိုရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေအတွက်ကြတော့အခုဒီ Trump တက်လာမဲ့အချိန်မှာသူတို့အတွက်လူဝင်မှုကြီးကြပ်ရေးကိစ္စတွေကဘယ်လိုပုံစံမျိုးဖြစ်လာမလဲရှင
်။ဗမာနိုင်ငံတော့အတွေ့တစ်ခုတည်းကိုပြောတာတင်စာရင်ဒီလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပတ်သက်ပြီးရတယ်မဟုတ်လူဝင်မှုကြီးကြပ်ရေးကိစ္စတွေနဲ့ပတ်သက်ပြီးကြိုက်တွေ့မယ်အကြောင်းအရာတွေပေါ့လေနော်သူကတော့တပြေးတည်းလုံမယ်တပြေးတည်းသွားမယ်နောက်တစ်ခုကျွန်တော်တို့ကသတိထားရမှာကဒါအထူးသဖြင့်သတိထားရမှာကကျွန်တော်တို့ကအာရှသားတွေဖြစ်တဲ့အတွက်တရုတ်ပုံနဲ့ဆင်းတယ်ဆိုတော့အရင်အစင်လာလဲရှိခဲ့တယ်ပေါ့လေနော်အဲ့တော့ဒါ Chinese ဆိုတဲ့ပုံစံမျိုးနဲ့ထင်ပြီးရင်ဒီhey ဘောလေနော်အဲ့လိုဒီမျိုးလဲကျွန်တော်ကတတိထဖို့လိုအပ်တယ်ပေါ့နော်ကျူတင်ပြင်ဆင်ဖို့လိုအပ်တယ်ပြင်ဆင်ထဖို့လိုအပ်တယ်ဘလို့ပြင်ဆင်ရမလဲဆိုတော့ခုနကလိုမျိုးပေါ့ဒီသေဆိုင်ရမျိုးနယ်တွေကိုနေတဲ့ပြည်နယ်တွေမှာဒီအခွင့်အရေးတွေရှိရလူမှုအခွင့်အရေးတွေဥပဒေ အထောက်အကူပြုအဖွဲ့အစည်းတွေပေါ့လေနော်အဲ့လိုအဖွဲ့အစည်းတွေနဲ့ချိတ်ဆက်ထားဖို့အစင်မပြတ်သတင်းတွေနောက်ဆွဲနေဖို့လိုတယ်ပေါ့လေနော်ဘာလို့လဲဆိုတော့Chinaဆိုတဲ့ပုံစံမျိုးနဲ့အမှုတရားတွေပါဆက်ဆံလာမယ်အနေအထားမျိုးရှိတယ
်အခုဒီ Biden အစိုးရလက်ထက်ပေါ့နော်အခုလက်ထက်မှာဒီဟိုမြန်မာနိုင်ငံကဒုက္ခသည်တွေကိုဆုလိုက်ပြုံလိုက်ခေါ်တဲ့ကိစ္စပေါ့နော်မကြသေးခင်ကပဲဒီထိုင်းနိုင်ငံမှာလက်ကျန်ရှိနေတဲ့ဒီဒုက္ခသည်တွေကိုသူတို့ခေါ်ယူတဲ့ကိစ္စတွေလုပ်နေတယ်အဲအဲ့လိုမျိုးပေါ့နော်နောက်ဒါမလေးရှားတို့တခြားနိုင်ငံတွေမှာလည်းမြန်မာဒုက္ခသည်တွေရှိနေရတဲ့မျိုးတွေဆိုတော့သူတို့တွေကိုအဲ့လိုဆုလိုက်ပြုံလိုက်ဒုက္ခသည်တွေခေါ်ယူရေးကိစ္စက Trump လက်ထက်မှာဘယ်လိုဖြစ်လာနိုင်လဲရှင
်အဲ့တော့ကလောက်ရတတ်သွားမယ်အနေထားရှိတယ်ဘောလေနော်ဒီ process ကိုသူတို့ကရှင်းနေပြီးသားအတိုင်းပါဒီတော်တော်ဒီခီးလာဖို့ပေါ့လေနော်ဒီအမေရိကန်လာဖို့အာခီးစင်တွေမှာဆက်တင်လှုပ်ထားပြီးသားအဓိကဘာဖြစ်ရလဲဥမာလေးလင်မခီးစင်ပါညာပေါ့လေနော် reset ထားမဲ့တဲ့အဓိကတွေ register လှုပ်ထားပြီးဆိုရင်တော့ပြန်သနာမရှိဘူးဒါတွေကတော့သူ process ပြီးတဲ့အချိန်ကြီးသူကသွားမယ်ဘာလို့လဲဆိုတော့ဒီအစဲကိုရောက်ဖို့အတွက်ကသူအမြော်ရိုက်ပဲလေနော်အစဲတွေပြန်ရတော့ process တွေဘာလို့လဲဆိုတော့ဒီဟိုဟာဒီဒုက္ခသက်ကူညီဆောင်ရွက်ရေးအဖွဲ့ Washington DC မှာရုပ်ချုပ်ရှိတယ်ပေါ့လေเนาะအဲ့ဒီကနေတစ်ဆက်အာသူကဒီသစ္ဆာရပြည်နယ်တွေအမေရိကန်မှာရှိတဲ့ပြည်နယ်တွေကိုသူကခွဲထမ်းနဲ့ခွဲခြားပေးလိုက်တော့ဗေပြည်နယ်ကဒုက္ခသက်ပြည်နယ်ဆိုအဲ့ဒီဟာတွေကရှိထားပြီးသားအဲ့တော့အဲ့ဒီဟာတွေအတွဲကိုလည်းအဲ့ဒီအရေးအတွဲကိုလည်းသစ္ဆာရ agency တွေကိုပြည်နယ်အလိုက်ဒီဟိုဆိုရနေပြီးတော့ဒီထပ်ပန်းကြီးကိုခွဲတော့ခွဲလိုက်ပြီးပေါ့လေเนาะအဲ့တော့သူတို့ကဗိုက်ဆိုင်ရနေပြီးအဲ့ဒီလာမဲ့လူတွေအတွက်ကူညီထားပါဖို့အဲ့ဒီအတွက်လူတွေကတော့ပြန်မနှောက်မရှိဘူးဒါပေမဲ့ now လက်တွေ့လာမှဒီခီးစဉ်90လာပေါ့လေเนาะ process 90လာပြီးတဲ့လူတွေအတွက်နောက်ပြီးလာမယ့်လူတွေအတွက်ကနည်းနည်းစိုးရိမ်စရာရှိတယ်ဘာလို့ဆိုအဲ့ဒါတွေကသူကကြပြင်းမဲ့နေထားရှိတယ်ဘာလို့ဆိုသူတို့ကအခုဒီ transition ဖြစ်ပြီဆိုတာနဲ့အိပ်ဖြူတော့ရောက်ပြီဆိုတာနဲ့ကျွန်တော်တို့ဒီ trend လောက်ထားတဲ့အဲသမနာဘိုက်နေလောက်ထားတဲ့ဥပဒေတွေကျွန်တော်တို့ချစ်ချင်းchannel over လုံးမဲ့ဆိုသူကအဲ့လိုပြောတဲ့အနေထားရှိတော်တော်ပြင်းပြင်းထန်ထန်အခုတဖြည်းဒီ immigration ကိစ္စလူဝင်မှုကြီးကြရေးကိစ္စကိုသူတို့လောက်ပါပြန်ပြန်သွားတော့ကြိုက်တွေ့မယ်ဆိုတော့အတိအကျကြောက်ပြောတယ်ဒီနေ့
ဒါပေမဲ့ဒီAmerican သမိုင်းကိုကြည့်မယ်ဆိုလို့ရှိရင်ဟိုသမ္မတ Obama လက်ထက်တုန်းကလည်းဒါတရားမဝင်နေထိုင်တဲ့သူလူပေါင်းဒီ၄သိန်းကျော်သူကပို့ခဲ့တယ်ဆိုတော့နမူနာကလည်းရှိခဲ့တော့အခု Trump ကသူပြောတဲ့ဒီဟိုတရားမဝင်သူတွေပြန်ပြီးတော့ပို့မယ်ဆိုတဲ့စီစဉ်နဲ့ဘလို့ကွာခြားမှုတွေရှိမှလည်းရှိ
ပေါ်ချမှုရှိတဲ့ဒီသမ္မတဥပမာလိုလေးထည့်လိုက်ကြတော့သူကဟိုချုံးမွေတယ်ပေါ့လေနော်အကြမ်းထမ်းနိုင်ကြိုက်တွေ့တော့မရှိဘူး smooth ဖြစ်တယ်ဘာလို့လဲဆိုတော့ဒီသူတော့ဥပဒေပဲကြီးတာဒီမိုကရေစီရဲ့လို Republican ရဲ့လို counter ဆိုတာတွေကြီးတော့မဟုတ်ဘူးဥပဒေကြောင်းအရကန့်ညှိမှုရှိမရှိဒီလူတွေတရားဝင်မှုရှိမရှိအဲ့ဒီပေါ်မှာပဲသူတို့ကြီးပြီးဆုတ်ပြန်တာပေါ့လေနော်အဲ့ဒါကြောင့်တေချာရကသူကတော့လောက်ကြိုက်တွေ့မယ်ဒါပေမဲ့ကြိုက်တွေ့ဖို့အရေးကလည်းသူဒီလောက်မျောတဲ့အရေးအတွေ့ပေါ့လေနော်7သိန်း7သိန်း7သိန်းအဲ့လောက်အရေးတွေ့ကြီးကိုချစ်ချင်းလာပိုင်းနေတော့ပိုလို့မရဘူးပိုလို့လည်းမနိုင်ဘူးပေါ့လေနော်ဒါပေမဲ့သူအချိန်အတိုက်တက်ကူယူရမယ်ပြီးရင်သူအဝတ်ထမ်းတွေပို့ပြီးခံရမှာရှိတယ်အခုကဒီ ice ဝတ်ထမ်းကအထူးသဖြင့်ဒီဒီပြန်ပိုးတဲ့လူတွေပေါ့လေနော်ပြီးနေတဲ့ပေးရမှာကြိုက်တွေ့တဲ့လူတွေဖန်စီစစ်စစ်တဲ့လူတွေကဝတ်ထမ်းအရေးတွေ့ရနေတဲ့9000ပဲရှိသေးတော့တနိုင်ငံလုံးမှာဆိုတော့အဲ့လောက်9000အရေးတွင်းနဲ့ဒီ plan ကြီးရှိတဲ့လူတွေကိုလောက်ပိုင်းအတွင်းမှာပြန်ပို့ဖို့ဆိုတာတော့ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးဒါပေမဲ့သူကပြောထားပြီးသားရေပောင်းတရအတွင်းမှာပထမရေပောင်းတရအတွင်းမှာသူက100 days ဆိုတာရှိတော့အဲ့တော့အဲ့ဒီတွင်းမှာသူကအပြည့်အပြန်လှုပ်ဖို့အစီအစဉ်ရှိတယ်ဒီဒီပြည်နေတာပြည်တဲ့ကိစ္စဟုတ်ပါလိမ့်နော်
အဲ့ဒါဆိုလို့ရှိရင်ဒီလူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ရင် Trump ကအခုဒီတကြိမ်သူယူမဲ့တက်တမ်းမှာဘာလို့အကြီးအကျယ်ပေါ့နော်ဒါကိုပြဋ္ဌာန်းပြီးတော့ပြောဆိုနေရလဲရှင
်အဲ့ဒါလည်းနည်းနည်းပြောရခေတယ်ဘာလို့လဲဆိုတော့ဒါကထင်မြင်ချက်သုံးသပ်ချက်တွေရှိတယ်ကျွန်တော်လည်းအဲ့လောက်တီချာကြီးကြောက်လို့မရဘူးပေါ့လိမ့်နော်ဘာကြောင့်လဲဆိုတဲ့ဟာကိုသူကတော့ဒီရွေးကောက်ပွဲမှာအဓိကအဲ့ဒါကိုသူက highlight လုပ်တယ်ဒီအမေရိကန်နိုင်ငံထမ်းမှာဝင်လာတဲ့အဲ့ဒီလူတွေတုံးနေတဲ့ဒီကုတ်ကျော်စရိတ်တွေပေါ့လေနော်သူကစီဝေးသမားဆိုတော့သူကအနုလက္ခဏာဆောင်တယ်ဟုတ်ပဲသူကကြီးတာအပေါင်းလက္ခဏာဆောင်တယ်ဟုတ်မကြီးဘူးပေါ့လေနော်ခုနကမျိုးပြောမှဆိုရင်ဒီသမ္မတဘိုက်ဒန်လို့ Republican Democrat ဖျက်လက်ချတော့ခုနကကျွန်တော်ပြောခဲ့တဲ့ဒီတရားမဝင်လူတွေပေးဆောင်နေတဲ့အခေါ်တွေပေါ့လေနော်၄ရာခိုင်နှုန်းကျော်ရှိတယ်ပေါ့လေနော် 4.6%ပါစင်အောင်ဒီတော့တနိုင်ငံလို့အလုံးသမားရဲ့ အရေးတွေရဲ့အချိုးအစားပေါ့လေနော်ဒီတရားမဝင်လို့သမားတွေရဲ့အရေးတွေအဲ့လောက်ရှိတယ်၄ရခိုင်လို့ကျော်၅ရခိုင်လို့နှိပါပဲရှိတယ်ပြီးရင်ခုနအခေါ်ပေးဆောင်တဲ့ငွေကလည်းအာဘီလီယံပေါ့မနေဘူးပေါ့လေနော်86ဘီလီယံကျော်တယ်ထင်တယ်အဲ့လောက်ရှိတယ်အဲ့ဒီအခါကျတော့ဒီလူတွေရဲ့အချိုးပြူမှုကနိုင်ငံအတွင်းမှာလည်းမနေဘူးဒါပေမဲ့တပြိုင်တည်းမှာလည်းခုနလိုမျိုးပေါ့မူရင်ဆေးဝါးကိစ္စတွေအာဝင်လာတာတွေရှိတယ်ရောက်ဆိုမှုကိစ္စတွေရှိတယ်ဒါတော့ပြောလို့မရဘူးညှင်းလို့မရဘူးပေါ့လေနော်နေဆိုင်အနေပြီးအာဝင်လာတဲ့အုပ်စုတွေရှိတယ်အဲ့ဒီဟာတွေကိုသူကမဲပြီးရင်အကြောက်ပြတာပေါ့လေနော်အဲ့ဒါကိုဟိုဟာတိုက်တော်ကိုလို့တယ်မောက်ထုတ်ကိုလို့တယ်ပြီးရင်ကျွန်တော်ထင်တာကသုတ်တရသလားပေါ့လေနော်အချင်းလေးတွေကို లై ရှောက်ပြီးသုတ်တရသလားလဲကျတော့သူတို့ဒီရေရှည်ပြူဟောကြီးတာပေါ့သူအင်အားအာဒီအမေရိကန်ဒီ next American white တွေပေါ့လေနော်လူဖြူတွေရဲ့အရေးအတွေ့တွေနဲလာတာတွေရှိတယ်အဲလူတွေကအင်အားအစမတန်များလာတယ်များလာတဲ့အခါကျတော့သူတို့ဟာရေရှည်မှာဒီနိုင်ငံမထိနိုင်တဲ့သူတို့ဒီမိတ်တိတ်မလုံနိုင်တဲ့အနေထားမျိုးမှာစိုးရိမ်ရတဲ့အနေထားရှိမဲ့လို့ကျွန်တော်ထင်တယ်။ဒါကြောင့်သူတို့ဒီဟာကိုအမြန်ဆုံးနည်းနဲ့ပြေးပြောင်းရေးလုပ်ဖို့လိုတယ်ဆိုပြီးတော့ viewer charge ရလောက်တော့ပဲ
။ကျေးဇူးတင်ပါတယ်ကိုစတီဗင်အခုလို့မေးတဲ့မေးခွန်းတွေကိုဖြေချပေးတာပေါ့နော်။အချိန်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
့်။ဟုတ်ကဲ့ကျမကျေးဇူးပါ။
ခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။မြန်မာနိုင်ငံမှာရှိတဲ့တရုတ်အကျိုးစီးပွားတွေတရုတ်စီးပွားဂိမ်းတွေကိုကာကွယ်နိုင်မှုယူရချက်နဲ့တရုတ်နဲ့မြန်မာပူးပေါင်းလုပ်ကြရေးကုမ္ပဏီတွေဖွဲ့နိုင်အောင်စာချုပ်လွှာလက်မှတ်ရေးထိုးလုပ်ငန်းကော်မတီကိုအောက်တိုဘာ22ရက်နေ့ကဖွဲ့လိုက်ကြောင်းစစ်ကောင်စီကကြေညာခဲ့ပါတယ်။ဒါကမြန်မာရဲ့အချုပ်အခြာအာဏာကိုထိပါရာရောက်ပါသလား။ဆောင်းပါရှင်ပြည်သွင်းနိုင်ငံတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေလုံခြုံရေးမျက်နှာပုံစွတ်ထားတဲ့တရုတ်တို့ရဲ့ကိုလိုနီလက်သေးဝါရအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါလက်တလုံးမှာ Hot News လို့ဆိုနိုင်တဲ့သတင်းတစ်ခုရှိပါတယ်အဲ့ဒါကတော့ MNDAA ကိုကန့်ခေါင်းဆောင်ဥဖုံတာရွှင်ကိုတရုတ်ကဖမ်းဆီးထိန်းသိမ်းထားတယ်ဆိုတဲ့သတင်းနဲ့တရုတ်အကျိုးစီးပွားတွေကာကွယ်ဖို့လက်နက်ကင်တရုတ်လုံခြုံရေးကုမ္ပဏီတွေမြန်မာနိုင်ငံနဲ့ဝင်ရောက်လာကြမယ်ဆိုတဲ့သတင်းတွေပဲဖြစ်ပါတယ်။သတင်းတစ်ခုလုံးဟာမြန်မာနိုင်ငံရေးအပေါ်တရုတ်ရဲ့ဗိုလ်ချုပ်စိုးမိုးမှုနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါကျူးကျော်မှုတွေအဖြစ်မြန်မာပြည်သူလူထုတွေကြားမှာစိုးရိမ်တကြီးဝေဖန်ပြောဆိုနေတဲ့တွေထွက်ပေါ်လာတာတွေ့ရပါတယ်။လာရှုမှပြန်လည်ဆုတ်ခွာရန်ညင်းဆန်နေသည့်ကိုကန့် MNDAA ခေါင်းဆောင်ဖုန်တာရှင်ကိုတရုတ်အစိုးရကဖမ်းဆီးထားလိုက်သည်ဆိုတဲ့သတင်းကိုမြန်မာနောင်းကပထမဆုံးအနေနဲ့နိုဝင်ဘာ17ရက်နေ့မှာဖော်ပြခဲ့ပါတယ်။အသက်59နှစ်ခန့်ရှိသူဖုန်တာရှင်သည် MNDAA တီထောင်သူဖုန်ကြားရှင်ဤသားဖြစ်ပြီး၎င်းနှင့်တရုတ်နိုင်ငံသားရေးဝန်ကြီးဌာနအရှိအရှာအထူးကိုယ်စားလှယ်တင့်ရှိကျွန်းတို့လွန်ခဲ့သည့်လကုန်ပိုင်းကယူနန်ပြည်နယ်တွင်တွေ့ဆုံမှုပြုလုပ်ခဲ့သည်။ထိုတွေ့ဆုံပွဲပြီးဆုံးချိန်မှစ၍၎င်းအားတရုတ်အာဏာပိုင်များကမြန်မာနိုင်ငံဘက်သို့ပြန်ခွင့်မပေးတော့ဘဲအကြေကျုပ်ဖမ်းဆီးထားကြောင်းမြန်မာနိုင်ငံနှင့်တရုတ်နိုင်ငံယူနန်ပြည်နယ်ရှိသတင်းရင်းမြစ်များကဆိုသည်လို့မြန်မာနောင်သတင်းမှရေးသားထားတာတွေ့ရပါတယ်။ဖုန်တာရှင်နဲ့လာရှုကိုအလဲအထက်လုပ်တာပဲလို့မြန်မာနောင်ကမှတ်ချက်ပြီးရေးသားပါတယ်။ဒါပေမဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူလီကျန်းကတော့ MNDAA ခေါင်းဆောင်ဖုန်တာရှင်ဟာတရုတ်နိုင်ငံမှာဆေးကုသမှုခံယူနေတာဖြစ်ပြီးအခုခါမှာပြန်လည်နလန်ထလာပြီလို့နိုဝင်ဘာ19ရက်နေ့ကပြုတ်လုတဲ့တရုတ်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြောင်းသိရပါတယ်တရုတ်လုံခြုံရေးကုမ္ပဏီအကြောင်းကိုတော့ ARD သတင်းဌာနကနိုဝင်ဘာ19ရက်နေ့မှာဖော်ပြတဲ့တရုတ်လုံခြုံရေးကုမ္ပဏီကမြန်မာအနာဟောင်းကိုဆွနေသည်ဆိုတဲ့ဆောင်းပါးမှာအခုလိုရေးသားဖော်ပြထားပါတယ်တရုတ်ကမြန်မာနိုင်ငံတွင်ရှိ၎င်း၏စီမံကိန်းများနှင့်တရုတ်နိုင်ငံသားများပိုင်လုပ်ငန်းများကိုကာကွယ်စောင့်ရှောက်ရန်မြန်မာနှင့်ပူးပေါင်း၍လက်နက်ကင်လုံခြုံရေးကုမ္ပဏီဖွဲ့စည်းရန်ကမ်းလှမ်းလာသည်ကိုစစ်ကောင်စီကနားလည်မှုစာကြွန်လွှာရေးထိုးနှံရေးလုပ်ငန်းကော်မတီဖွဲ့စည်းကလေ့လာနေကြောင်းစစ်ကောင်စီပြည်ထောင်ဒုတိယဝန်ကြီးဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့လုပ်ငန်းကော်မတီကိုအောက်တိုဘာ22ရက်နေ့ကဖွဲ့စည်းခဲ့ကြောင်းလုပ်ငန်းကော်မတီအနေဖြင့်လက်နက်ကင်ကုမ္ပဏီထားရှိခြင်းကြောင့်နိုင်ငံအချုပ်အခြာနှင့်ကာကွယ်ရေးလုံခြုံရေးထိပါနိုင်မှုရှိမရှိ ဖွဲ့စည်းပုံအခြေခံဥပဒေနှင့်ဆန့်ကျင်မှုရှိမရှိစသည့်အချက်များအားစီစစ်သွားမည်ဖြစ်ကြောင်းစစ်ကောင်စီရဲ့အမိန့်ကြေညာစာမှာပါရှိတယ်လို့ AR ဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ်။တစ်ချိန်တည်းမှာပဲ People Spring ကလည်းကြောက်ဖြူမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့တရုတ်လုံခြုံရေးတပ်ဖွဲ့ဝင်တွေပူးပေါင်းပြီးကျောက်ဖြူမြို့နယ်လုံခြုံရေးအဖွဲ့ကစတင်ထူထောင်လိုက်တဲ့ဆိုတဲ့သတင်းကိုနိုဝင်ဘာ19ရက်နေ့မှာဖော်ပြထားတာတွေ့ရပါတယ်။စီရေးနိုင်ငံရေးဝေဖန်သုံးသပ်သူဆရာတန်းစိုးနိုင်ကတော့မင်းအောင်လှိုင်ရဲ့စစ်တပ်ကတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေတရုတ်အကျိုးစီးပွားတွေကိုအကာအကွယ်ပေးဖို့အာမခံချက်မရှိတော့ဘူးဆိုတာတရုတ်တို့သဘောပေါက်လာချိန်မှာဒီလိုအစီအစဉ်တွေဖြစ်လာတာဖြစ်ကြောင်းမင်းအောင်လှိုင်လုံခြုံရေးကပါတရုတ်လုံခြုံရေးအဖွဲ့တွေကတာဝန်ယူရတော့မယ်သဘောဖြစ်လာကြောင်းလုံခြုံရေးကိုအကြောင်းပြပြီးတရုတ်ကသူ့လက်နက်ကိုင်အင်အားစုတွေကိုမြန်မာပြည်ထဲတွင်းတော့မယ်ဆိုတဲ့သဘောဖြစ်ကြောင်းဒီကိစ္စမှာတရုတ်ကိုအပြစ်တင်ဖို့တဲ့သူ့အာဏာတည်မြဲရေးအတွက်တရုတ်ကဘာတောင်းတောင်းပေးမယ်ဆိုတဲ့မင်းအောင်လှိုင်ရဲ့စီပလင်းခါချိတ် policy ကိုသာဝေဖန်တိုက်ခိုက်ကြရမှာဖြစ်တဲ့အကြောင်းရသမျှရောင်းတောင်းသမျှပေးဂုံတိုက်ခါမဲ့တဲ့တိုင်းပြည်မျက်နှာကိုမထောက်တဲ့စစ်ကောင်စီနဲ့မင်းအောင်လှိုင်ကိုဝေဖန်ကြဖြိုလဲကြရမှာဖြစ်ကြောင်းဘာမာနျူးစ်နက်တဝက်နဲ့အင်တာဗျူးမှာပြောကြားတော့တာတွေ့ရပါတယ်။ဒါအပြင်ဆရာတန်းစိုးနိုင်ကမြန်မာနိုင်ငံမှာတရုတ်စီမံကိန်း16ခုအနက်17ခုဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ PDF တွေထိန်းချုပ်မှုအောက်မှာရောက်နေပြီလို့အင်တာဗျူးမှာပြောကြားခဲ့တာတွေ့ရပါတယ်။တရုတ်နိုင်ငံမှာပုဂ္ဂလိကလုံခြုံရေးကုမ္ပဏီတွေဖွဲ့စည်းခွင့်ကို1993ခုနှစ်မှာစတင်ခွင့်ပြုခဲ့ပြီး2009ခုနှစ်မှာပုဂ္ဂလိကလုံခြုံရေးကုမ္ပဏီများနဲ့သက်ဆိုင်တဲ့ဥပဒေကိုထုတ်ပြန်ခဲ့ကာလုံခြုံရေးဆိုင်ရာစီမံစည်းကမ်းတွေကိုသတ်မှတ်ပေးခဲ့ကြောင်းသိရပါဗျ။2010မှာတော့တရုတ်လုံခြုံရေးကုမ္ပဏီတွေဟာတရုတ်နိုင်ငံပြင်ပမှာပထမဆုံးအနေနဲ့အာဖဂန်နစ္စတန်မှာစတင်တာဝန်ယူခဲ့ကြပါဗျ။တရုတ်လုံခြုံရေးကုမ္ပဏီတွေကိုတရုတ်တို့ရဲ့ကပတ်လန်းစီမံကိန်းလို့ခေါ်တဲ့ BRI စီမံကိန်းတွေရှိရာနိုင်ငံတွေမှာတွေ့ရပါဗျ။အထူးသဖြင့်အာဖရိကနိုင်ငံတွေဖြစ်ကြတဲ့အီသီယိုးပီးယား၊ကင်ညာ၊ဆူဒန်၊နိုင်ဂျီးရီးယား၊အယ်ဂျီးရီးယား၊တန်ဇန်နီးယား၊အန်ဂိုလာနိုင်ငံတွေနဲ့တောင်အာဖရိကနိုင်ငံမှာတရုတ်လုံခြုံရေးကုမ္ပဏီတွေအများအပြားတာဝန်ယူနေကြတာကိုတွေ့ရပါတယ်။တရုတ်တို့ဟာနိုင်ငံတွင်းကအလုပ်လက်မဲ့တွေနဲ့စစ်မှုဒဏ်ဟောင်းတွေကိုအလုပ်ကင်ဖန်တီးပေးတဲ့အနေနဲ့နိုင်ငံခြားတိုင်းပြည်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေအဖြစ်နဲ့စေလွှတ်တာဖြစ်ကြောင်းလည်းသိရပါတယ်။တရုတ်နိုင်ငံကြားရေးမူဝါဒဟာအခြားနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးမူလို့ဆိုကြပေမဲ့တရုတ်လုံခြုံရေးကုမ္ပဏီတွေရဲ့လှုပ်ဆောင်ချက်တွေဟာသက်ဆိုင်ရာနိုင်ငံတွေရဲ့လုံခြုံရေးနဲ့အချုပ်အခြာအနာကိုထိပါးရာချိန်ကျရာရောက်နေတယ်။တရုတ်တို့လုံရဟာတရုတ်တို့ရဲ့နိုင်ငံကြားရေးမူဝါဒနဲ့ဆန့်ကျင်နေတယ်။ဒီလုံရတွေဟာတရုတ်တို့ရဲ့ကိုလိုနီလက်သစ်ဝါဒဖြစ်တယ်လို့သုတေသနအဖွဲ့အစည်းတွေနဲ့အရဖွဲ့အဖွဲ့အစည်းတွေကဝေဖန်ထောက်ပြကြပါတယ်။တရုတ်လုံခြုံရေးကုမ္ပဏီတွေအများစုရှိတဲ့အာဖရိကတိုက်ကနိုင်ငံတွေဟာတရုတ်နိုင်ငံနဲ့မိုင်ပေါင်းထောင်တောင်းချီဝေးပါတယ်။ဒါကြောင့်တရုတ်ဟာနိုင်ငံရေးတဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားကာကွယ်ရေးကိုသာအဓိကထားတာတွေ့ရနိုင်ပါတယ်။မြန်မာနိုင်ငံကတော့တရုတ်နဲ့အိမ်နီးချင်းနိုင်ငံဖြစ်တဲ့အပြင်ပထဝီနိုင်ငံရေးရဲ့အကျိုးတရားမှုတွေပါရှိနေတာမို့အခုလိုတရုတ်လုံခြုံရေးကုမ္ပဏီတွေရောက်လာမဲ့ကိစ္စဟာနိုင်ငံရေးအရာအတော့ကိုစိုးရင်စရာကောင်းတယ်လို့ဆောင်ကြည့်လေလာသူတွေကဝေဖန်ထောက်ပြကြပါတယ်ဆရာတန်းစိုးနိုင်ယူဆတယ်လို့ပါပဲစစ်ကောင်စီခေါင်းဆောင်ဟာသူအာဏာတည်မြဲရေးအတွက်နိုင်ငံမျက်နှာကိုမထောက်တရုတ်အစိုးရတောင်းသမျှပေးတရုတ်လူချင်းတာအကုန်လိုက်ရောနေတာကိုတွေ့ရမှာဖြစ်ပါတယ်လို့လူမှုမီဒီယာတွေမှာလည်းဝေဖန်ရေးသားနေကြတာကိုတွေ့ရပါတယ်ရုပ်စွာအဆုံးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကအခုချိန်ထိလက်ခံထားစေလူရဆွဲအသုံးချနေစေဖြစ်တဲ့2008အခြေခံဥပဒေမှာတောင်းမြမအချုပ်အချာပိုင်တဲ့နယ်မြေမှာနိုင်ငံခြားလက်နက်ကင်တပ်ဖွဲ့တွေစခန်းမချရတပ်မဆွဲရစစ်အခြေစိုက်စခန်းမဖွင့်ရလို့တားမြစ်ထားတာပါမြမပြည်တစားစီပြိုကွဲသွားနိုင်တဲ့အန်ဒီရဲဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ခေါင်းဆောင်တဲ့စစ်ကောင်စီကြောင့်ဆိုတာတဖြည်းဖြည်းပိုရုပ်လုံးပေါ်လာတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကမှတ်ချက်ပြီးပြောကြားပါတယ်ခင်ဗျာ
ခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်ဖြစ်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာယင်းဒီမြုပ်နှံကြတဲ့နိုင်ငံတွေထဲမှာတရုတ်ကအများဆုံးဖြစ်ပါတယ်။ ISP မြန်မာရဲ့နိုင်ငံသားယင်းဒီမြုပ်နှံမှုအခြေအနေတုံ့တက်ချက်ကိုကြည့်ကြအောင်ပါ။
သိမ်းပြီးနောက်မှာဝင်ရောက်လာတဲ့နိုင်ငံခြားယင်းနှိမ့်ညံ့မှုတွေမှာတရုတ်နိုင်ငံရဲ့ယင်းနှိမ့်ညံ့မှုကအများဆုံးဖြစ်ပါတယ်။အမေရိကန်ဒေါ်လာ3ဘီလီယံကျော်ကိုတရုတ်နိုင်ငံကယင်းနှိမ့်ညံ့ခဲ့တာပါ။ဒါဟာမြန်မာနိုင်ငံကိုဝင်ရောက်ခဲ့တဲ့နိုင်ငံခြားယင်းနှိမ့်ညံ့မှုအားလုံးရဲ့50နှစ်ရာခိုင်နှုန်းဖြစ်ပါတယ်။ဒုတိယအများဆုံးကစင်ကာပူနိုင်ငံဖြစ်ပြီး 1.8 ဘီလီယံကျော်ရှိပါတယ်။ဂျပန်နိုင်ငံက 1,500 ကျော်ရှိပြီးတတိယအများဆုံးပါ။တရုတ်ယင်းနှိမ့်ညံ့မှုဟာစင်ကာပူနဲ့ဂျပန်နိုင်ငံနှစ်ခုပေါင်းထက်ကိုပိုများနေတာပါ။အာနာမသိန်းခင်ကတော့စင်ကာပူတရုတ်နဲ့ဂျပန်နိုင်ငံတွေကအစဉ်လိုက်ရပ်တည်ခဲ့ကြပါတယ်။အနာသိမ်းပြီးနောက်ပိုင်းမှာဝင်ရောက်လာတဲ့နိုင်ငံခြားယင်းနှိမ့်ညံ့မှုတွေဟာစွမ်းအင်ကဏ္ဍမှာအများဆုံးဖြစ်ပါတယ်။စွမ်းအင်ကဏ္ဍကို American Dollar 4 Billion ကျော်အထိဝင်ရောက်ခဲ့တာပါ။စုစုပေါင်းပမာဏရဲ့66ရာခိုင်နှုန်းကျော်ဖြစ်ပါတယ်။ဝန်ဆောင်မှုကဏ္ဍကို1820ကျော်ဝင်ရောက်ခဲ့ပြီးဒုတိယအများဆုံးဖြစ်ပါတယ်။ကုန်ထုတ်လုပ်မှုကဏ္ဍကိုတော့တန်း680ကျော်ဝင်ရောက်ခဲ့ပါတယ်။ပို့ဆောင်ဆက်သွယ်ရေးကဏ္ဍမှာတန်း340ကျော်နဲ့အိမ်ချမ်းမြေကဏ္ဍမှာတော့တန်း80ကျော်ဖြစ်ပါတယ်။အာနာမသိန်းခင်ကဆိုရင်ကုန်ထုတ်လုပ်မှုနဲ့ပို့ဆောင်ဆက်သွယ်ရေးကဏ္ဍတွေမှာယင်းနှိမ့်ညံ့မှုအများဆုံးရှိခဲ့တာပါ။အာနာသိန်းပြီးနောက်ပိုင်း၄နှစ်နီးပါးကာလအတွင်းမှာနိုင်ငံခြားယင်းနှိမ့်ညံ့မှုတွေဟာနှစ်စဉ်ကျဆင်းလာပါတယ်။အာနာသိမ်းပြီးနောက်ပိုင်း၄နှစ်နီးပါးကာလအတွင်းနိုင်ငံခြားယင်းနှိမ့်ညံ့မှုအမေရိကန်ဒေါ်လာ6ဘီလီယံကျော်ရှိခဲ့ပါတယ်။အာနာသိမ်းပြီးနောက်6လစာမီနီဘတ်ဂျက်ကာလမှာဆိုရင်တန်း600ကျော်ရှိပါတယ်။နောက်ပန်းနာနှစ်မှာတော့10ဘီလီယံခွဲကျော်ဝင်ရောက်ခဲ့ပါတယ်။အဲ့ဒီနောက်တစ်နှစ်မှာတော့တန်း600ကျော်ပဲရှိတာမို့3ပုံ2ပုံလောက်ကျဆင်းသွားပါတယ်။အခုလက်ရှိဘန်နာနဲ့အတွင်းမှာဆိုရင်တန်း220ကျော်ပဲရှိပါသေးတယ်။ဒီပမာဏဟာအာနာသိမ်းပြီးနောက်ပိုင်းအနည်းဆုံးဖြစ်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။အခုတော့လူလူမြင်တွေကိုနားထောင်ကြအောင်ပါ။မြန်မာပြည်မှာပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြချပေးထားပါတယ်။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။နေနေပါစေမြန်မာပြည်အေးချမ်းပါစေငါတို့ပြည်လေသောရရှင်ဆူတောင်းဖြစ်ပါတယ် Lucky U ဆိုတဲ့သောရရှင် Facebook သတင်းတစ်ခုအောက်မှာလာရေးထားတာပါဒါနဲ့ဟိုတစ်ဘက်ကအမေရိကန်နိုင်ငံကြီးနဲ့ပတ်သက်ပြီးတော့မေးလာလို့ပြန်ဖြေပေးလိုက်တဲ့သောရရှင်ကသူမေးထားတာကိုဖြေပေးလို့ပါဆိုပြီးတော့ဝမ်းသာအားရအစာပြန်ရေးလာပါတယ
်ညကကျွန်တော်မေးထားတာလေးပြန်ကြလာလို့သိခွင့်ရလို့အထူးကျေးဇူးပါ VOE မြန်မာဝမ်းတော်သားများရှင်လန်းချမ်းမြေကြပါစေသမရထရန်တက်လာတော့လူချမ်းမင်းသားဆိုပြီးတော့တော်တော်များများကစိုးရိမ်နေကြတာရှိပါတယ်။ယူကရိန်းဂါဇာစစ်ပွဲကြီးတွေကနေပုံမူကျေပြန့်လာပြီးတော့တတရကဘာစစ်ကြီးထိဖြစ်လာမလားလို့စိုးရိမ်ပူပန်နေကြတာ။ပြည်တွင်းစစ်မီးကြီးစရင်တုမကတောက်လောင်နေတဲ့အမိမြမာပြည်မှာလဲရွှေအတုပြည့်သွားတဲ့အေးချမ်းမြေသချင်းလို့ တစားစီကျိုးပယ်မလားလို့ပူပန်နေမိကြတာအခုဒီပြန်ကြားချက်ကိုကြားလို့တင်ချာသုံးချက်တွန်နီနဲ့တွက်ကြည့်ရင်ကဘာနဲ့ကျေပြန့်တဲ့စစ်ပွဲကြီးတွေမဖြစ်တော့ဘူးလို့တော့အကြံပြန်မှန်းလို့ရလို့စိတ်သက်သာမိပါတယ်ထရန့်ကလည်းစီးပွားရေးသမားကြီးမှုတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစကားစစ်ထိုးပွဲတွေလောက်ပဲဖြစ်လာနိုင်မယ်လို့လည်းတွေးမိပါတယ်သူပထမချိန်သမရဒုံးကလည်းမြောက်ကိုရီးယားနဲ့စစ်ပစ်တော့မလို့ဟန်ခင်းပြပြီးတော့ဘယ်သူမှမမျှော်လင့်ထားတဲ့လက်ဆွဲနှုတ်ဆက်တာတော့တွားလုပ်လိုက်သေးတယ်အမေရိကန်ပြည်သူအများစုအမျှော်မြင်ကြီးစွာနဲ့ရွေးကောက်ပေးလိုက်တယ်လို့ထရန့်လည်းအမေရိကန်သားမကတကဘာလုံးတိုင်းနိုင်ငံတွေကိုပါအတတ်နိုင်ဆုံးကောင်းကျိုးပြုနိုင်စွမ်းသောသမ္မတကြီးအဖြစ်သူ့ရဲ့နောက်ဆုံး၄နှစ်တာမှာဆွမ်းဆောင်နိုင်ပြီးတော့အရင်တစ်ခေါက်ပုံရိပ်တိတ်ခါကြာဆင်းခဲ့သူအဖြစ်မှတကဘာလုံးရဲ့အတိမတ်ပြုကြီးကျူးထောပနာပြုခံရသူဖြစ်ပါစေလို့လည်းတိုက်တွန်းအပ်ပါတယ်ခင်ဗျာ
ကျေးဇူးပါနဲ့ VOA လက်ကဘာတီတွေဒီတန်းခိုင်မြဲသောအတန်းလွင့်လုပ်ငန်းကြီးဖြစ်ပါစေလို့ဒီသောရရှင်ဆုတောင်းပေးလာပါတယ်နော်ဒီသောရရှင်သူ့ရဲ့စာကိုဖတ်ရတာတော့ဒီသောရရှင်နောက်ဆုံးရသတင်းတွေကိုမပြတ်ဆောင်ကြည့်သူဖြစ်ပါလိမ့်မယ်ဒီလအဆပိုင်းအသက်50ပြည့်မွေးနေ့ကျရောက်သွားတဲ့အေဂျင့်မေတချင်းစာသားကိုပါကူကားပြီးတော့ကမ္ဘာနိုင်ငံကြီးကိုပြောတော်တာဖြစ်ပါတယ်ကျမတို့စီကိုစာရင်းနေကြသရုံးမဟာသီရိအောင်ပဒန်းကလည်းအမေရိကန်ပြည်အောင်စုမှာသမ္မတဟောင်းထရမ့်ထပ်ပြီးတော့ရွေးကောက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာပါတယ်
။မင်္ဂလာပါ VOA အမေရိကန်နိုင်ငံမှာသမ္မတဟောင်းထရမ့်ရွေးကောက်ပွဲတကြောပြန်နိုင်လို့လက်ရှိမြန်မာနိုင်ငံကနေဒီမိုကရေစီလှုပ်ရှားသူတွေ NGO တွေ INGO တွေအမေရိကန်မှာကြောင်းလာတက်ဖို့စ조사နေသူတွေနဲ့လာရောက်ခြေချဖို့စ조사နေသူတွေရဲ့ခံစားချက်တွေဒုလောဒုလောစိုးရင်ပူပန်သူတွေနဲ့ပတ်သက်လို့ကျွန်တော်တရိုးမဟာတိရိတတမဘွဲ့ရအောင်ပဒန်းရဲ့ထင်မြင်ယူဆချက်ကို VOA ကတစ်ဆင့်အနည်းငယ်ပြောပြခြင်းလို့ပါထရမ့်ရွေးကောက်ပွဲမှာတကြောပြန်အနိုင်ရရှိလို့များစွာဝမ်းသာဂုဏ်ယူမိပါကြောင်း Big Congratulations လို့ပြောကြပေးပါ God bless Donald Trump ထရမ့်ကသူ့နိုင်ငံကြီးကျယ်ခန်းနာအောင်လုပ်ချင်တာကအပြစ်လားသူများနိုင်ငံကိုမကူညီချင်တာကလည်းသူ့သဘောပဲလေတရားဝင်ထောက်ထားမဲ့နယ်စပ်ဖြတ်ကျော်ဝင်လာသူတွေကိုပြန်ပို့မောင်းထုတ်မှလည်းသူ့ဆန္ဒပဲလေဒီကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကသူများကူညီမှာကိုပဲတိတ်မျှော်လင့်တောင်းတမနေကြပါနဲ့ကိုကပဲသူများနိုင်ငံတွေကိုကူညီနိုင်အောင်စ조사ကြရအောင်လို့ပြောချင်ပါတယ်ဗီဒီယိုဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာနေကောင်းကြပါစေမြန်မာပြည်ကြီးလည်းနှိမ့်ညံ့ပါစေစစ်ကြုံပေးကလည်းအမြန်ဆုံးလွတ်မြောက်ကြပါစေ
မြန်မာပြည်ကြီးလွတ်ငြိမ်းချမ်းသာပါစေစစ်ကြုံပေးကလည်းအမြန်လွတ်မြောက်ပါစေလို့ဆုတောင်းရင်းနဲ့မြန်မာနိုင်ငံအနေနဲ့တော့ကိုအားကိုကိုမှရမှာပါလို့ဒီသောရရှင်ရေးသွားတာဖြစ်ပါတယ်။ဒါနဲ့သောရရှင် Scorpion Soul ဆိုတဲ့သောရရှင်ကတော့ VOA အဖွဲ့သားတွေသတင်းမှန်များများတင်ဆက်နိုင်ပါစေတဲ့။ NUG ကိုတော့ပြောပြပါတပ်ပေါင်းစုအမြန်ဖွဲ့ပါ။နောက်ကျရင်တရုတ်ရဲ့ကိုလိုနီဖြစ်သွားပါလိမ့်မယ်ဆိုပြီးတော့စာတူတူလေးရေးပြောလာပါတယ်။ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်။ CDM ဝန်ထမ်းတယောက်လှုပ်ခဲ့ပါတယ်။အကြီးအကျယ်ဒုက္ခရောက်နေရပါတယ်ဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးစင်ပါတယ်ရှင်
။ကျမက2022ခုနှစ်ရှစ်လပိုင်းကလေးက CDM လှုပ်ခဲ့တာပါ။စစ်မရှောင်ရပေမဲ့ဝန်ထမ်းတယောက်လှုပ်နေရကနေအလုတ်လက်မဲ့ဖြစ်သွားတဲ့အခါဘာမှကိုမလုတ်တက်မကင်တက်ဖြစ်ကြံခဲ့ပါတယ်။ထောက်ပံ့မှုတွေရှိပေမဲ့ကျမတို့တစ်ခါမှခံစားခွင့်မရခဲ့ပါဘူး။စစ်ရှောင်မဟုတ်လို့မရဘူးတဲ့လေ။ဒါဆိုရင် CDN လောက်ပါပြည်သူတွေကကြွေးပါမယ်ဆိုပြီးတော့អော်ခဲ့တဲ့ပြည်သူတွေဘယ်ရောက်កုံပြီလဲရှင်တစ်ခါလဲမရနှစ်ခါလဲမရအရန်ကိုခံပြင်းပါတယ်ဒါပေမဲ့ NAM CDN ပြန်လုပ်ဖို့လဲစိတ်ကူးမရှိခဲ့ပါဘူးအဆုံးထိတိုက်ပွဲဝင်သွားမှာပါအခုထိငတ်တလဲပြက်တလဲနဲ့အားမလျှော့ခဲ့ပါဘူးဒါတွေကိုအထက်ကလူကြီးတွေသိစေဖို့ VOA ကနေတစင်ပြောပြပေးစီခြင်းပါတယ်ရှင်အခုတော့ကရင်နီပြည်ရဲ့ရွာတရွာစစ်တပ်ရဲ့ကြားမှာကြောက်ကြောက်လန့်လန့်နေနေရပါတယ
်။ဒါကတော့ CDM လုတ်ပြီးတော့စစ်အာဏာရှင်ကိုဆန့်ကျင်ခဲ့ပြီးမြဲအခုလောလောဆယ်မှာတော်လန်ရေးမပြီးသေးပဲနဲ့ဒုက္ခကြီးစေရောက်နေပါတယ်ဆိုတဲ့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။တလမျိုးနိုင်ငံမှာကြက်တဲတဲ့အတွက်ကြောင့်မလို့အဖက်ဖက်ကနေပြီးတော့ခေါင်းမုံဖြစ်အမျက်ထုတ်တာခံရပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့သူ့ရဲ့စာလေးကိုကြားကြရင်အနည်းကိုရှောင်နိုင်ဖို့ပါဆိုပြီးတော့ဒီဘေးစာတစ်စောင်ရေးလာပါတယ်ရှင်။
အခုကျွန်တော်နိုင်ငံကရမ်းကြက်တဲကြတော့အညာကကလေးမအရွယ်ကောင်းလေးတွေကိုတုတ်ထဲချုပ်ကနေခေါ်ရဲဆိုပြီးတော့အလုတ်ပွဲစားသူတွေကပတ်စံဆက်သိန်းတောင်းပါတယ်စကားပြောကောင်းတဲ့ရန်ကုန်မန္တလေးဘက်ကလူလိန်တွေလှူစားနေကြပါတယ်တုတ်ပြည်ကျေကောင်ဘက်က အထက်ချုပ်တတိအလုရှင်လောပန်းဖြစ်သူကအမှန်တကယ်လောက်ခေါ်ရင်အလုရှင်ကိုယ်တိုင်ကလာမယ့်အလုသမားတွေအတွက်လမ်းစရိတ်ကုန်ကြစရိတ်အကုန်ခံပြီးတော့အလုသမားကုစလေနဲ့ခေါ်တာပါဒါပေမဲ့အခုဖြစ်နေတာကအလုရမယ်တလ10သိန်းအိမ်ပြန်ပို့နိုင်မယ်လောလောဆယ်10သိန်းပေးရမယ်ဆိုပြီးတော့အညာဘက်ကရွယ်ကောင်းလေးတွေကိုခေါ်ရန်ကုန်မန်လေးတောင်မရောက်ဖူးသေးတဲ့ကလေးတွေကိုမူဆယ်မရောက်ခင်လမ်းမာတွင်ကားသမားနဲ့ပေါင်းပြီးတော့လမ်းမာတွေ့တဲ့နေရာမှာခြားထားတတ်တယ်လို့ကျွန်တော်ရောက်ဖာကပြောတယ်ဗျကျွန်တော်ရောက်ဖကမန်လီလာရှူဗန်ဂါလီမောင်းနာမလို့ခုလိုမျိုးဇက်စုံသိရတာပါရောက်ဖကိုမိမိတာကကြိုက်လိုက်ဖက်ကတကင်းချင်းတယောက်ကဒီအညာကကလီမဆီယောက်အလုပ်ပွဲစားက10သိန်းတောင်းနေတယ်တလ10သိန်းအိမ်ပြန်ပို့နိုင်တယ်ပြောတယ်ဖြစ်နိုင်လားဆိုပြီးတော့ကျွန်တော်ကိုဖုန်းဆက်ပြီးတော့မေးလာလို့ကျွန်တော်လည်းလိုက်ပြီးတော့စုံစမ်းနေတဲ့ခုလိုမျိုးလူလိန်ကိစ္စတွေကိုသိတာပါကျွန်တော်အညာဘက်တွေမှာဖုန်းလိုင်းမမိပေမဲ့ရေဒီယိုကနေပြီးတော့ပြန်နားထောင်နေကြလို့အခုကျွန်တော်ပြောတာတွေကိုအခြားအညာကကလီတွေသိစေဖို့အတွက်မှတ်မှတ်ရရပြောပြပါခင်ဗျအညာကကျွန်တော်မျိုးတွေလည်းကြားသိကြပါစီလို့ဆူတောင်းရင်းနဲ့အခုလိုမျိုးခစ်ဆိုးကြီးကနေပြီးတော့မြ мян လွတ်ကြပါစီလို့ဆူတောင်းလိုက်ပါတယ် view ဝိုင်းတော်သူဝိုင်းတော်သားအပေါင်းလည်းအခုထက်ပိုတဲ့ season လေးတွေနဲ့ဒီထက်မကအများကျိုးတည်ပိုးပြီးသတင်းကူးသူပြုနိုင်ကြပါစီခင်ဗျာ
ဒါကတော့အညာဒေတာကမိမိရွယ်လေးတွေလိန်ညာပြီးတော့ခေါ်ခံရမှာစိုးရိမ်နေတဲ့အတွက်ကြောင့်မလို့တတိပေးစာရေးပါတယ်ဆိုရယ်သွားရှင်ရဲ့စာကိုဖော်ပြပေးလိုက်တာပါနော်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်။အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်။ကျမတို့ Viewy မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်ကြီးကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဒီရက်နေ့ရဲ့ခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင
်။ခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကမ္ဘာဈေးကြီးဆုံးပစ္စည်းတွေလေလံတင်တဲ့ Sotheby's လေလံတိုက်ကအပြောစီတလုံးကိုတန်းရံမှာတိတ်ညက်ကပ်ပြီးလေလံတင်ရောင်းချတာအမေရိကန်ဒေါ်လာ6သန်းကျော်ရရှိသွားပါတယ်။အစ်ကြီးနိုင်ငံကအမျိုးသားတူကတော့မိုင်ပေါင်း3000နီးပါးအဝေးကဂျပန်နိုင်ငံကိုကုန်းတရံရေတရံလူကြုံလိုက်ပြီးအရောက်သွားခဲ့ပါတယ်။ဒီလိုကမ္ဘာတလောကထူးထူးခြားခြားသတင်းတွေကိုကိုကြီးချမ်းနဲ့မတ်မြတ်စေအောင်တို့ကတင်ဆက်ထားပါတယ်။
နိုင်ငံမှာဓာတ်တိတ်နဲ့ကတ်ထားတဲ့ငပြိုးသီးတလုံးကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ဆိုသဘီလေလံပွဲမှာအမေရိကန်ဒေါ်လာ6.2သန်းနဲ့လေလံတင်ရောင်းချနိုင်ခဲ့ပါတယ်။အီတလီအနုပညာရှင်မာရီဇူယိုကက်တလန်ရဲ့လက်ရာဖြစ်ပြီးတော့ကမီဒီယန်ဟာတာပညာရှင်လို့နာမည်ပေးထားတဲ့ဒီအနုပညာလက်ရာကိုမူလတုန်းကအမေရိကန်ဒေါ်လာ1.5သန်းနဲ့ရောင်းချနိုင်မှုခံမှန်းထားခဲ့ပေမဲ့လည်းနောက်ဆုံးမှာတော့လူ9ဦးဈေးပြိုင်ဆွဲရင်စုစုပေါင်းအမေရိကန်ဒေါ်လာ6.2သန်းနဲ့ရောင်းထွက်သွားတာပါဒီ6.2သန်းမှာလေလံပွဲအတွက်ပေးရတဲ့အခကြေးငွေလည်းပါဝင်ပါတယ် Tron Crypto ငွေကြေးရောင်းဝယ်တဲ့နေရာကိုတည်ထောင်သူလည်းဖြစ်တရုတ်စုဆောင်သူတို့ဦးဖြစ်တဲ့ Justin Sun ဆိုသူကဝယ်ယူသွားတာလို့လေလံဌာနကဖော်ပြပါတယ်အခုလိုလေလံပွဲမတိုင်ခင်နှစ်ပတ်အလိုမှာဒီငပြိုးသီးကိုကဘာတဝက်မြူကြီး6မြို့မှာလှည့်လည်ပြသခဲ့ပြီး လူပေါင်း 12,000 ကျော်လောက်ကိုဆွဲဆောင်ခဲ့ပါတယ်ခင်ဗျာ
။ဂျပန်နိုင်ငံမှာရူရပွဲတစ်ခုဖြစ်တဲ့ကလီရီအွေရောက်လာရင်ကျင်းပပေးတဲ့ပွဲတော်တစ်ခုကိုဆက်ရုပ်ခွေးတွေအတွက်ကျင်းပခဲ့ပါတယ်။ရှီချီကိုစံလွန်နာမည်ပေးထားတဲ့ကလီအွေရောက်တဲ့ဂျပန်ရူရပွဲတော်ကိုကလီငယ်ရီအသက်3နှစ်5နှစ်နဲ့9နှစ်ရောက်တဲ့အခါကျင်းပတာဖြစ်ပြီးအသက်ရှည်ကျန်းမာစေဖို့ဒေသဆိုင်ရာဖျားရှိခိုးကြောင်းမှဆုတောင်းပေးကြတာပါ။2023ခုနှစ်မှာဂျပန်နိုင်ငံတဝန်းစံချိန်တင်ကလီမွေးဖွားနှုန်းကျဆင်းခဲ့ပြီးတော့အသက်ကြီးလာတဲ့လူကြီးများလာတဲ့အတွက်ဆက်ရုပ်ခွေးလေးတွေကိုကိုသားသမီးအမှတ်နဲ့မွေးစားကြပါတယ်။ဆိုနီကုမ္ပဏီကထုတ်လုပ်တဲ့ iPhone ဆိုတဲ့ဆက်ရုပ်ခွေးလေးကိုမွေးစားတာဖြစ်ပြီးတိုကီယိုမြို့ကကန်တာဖျားကြောင့်မှာအခုလိုအရွယ်ရောက်တဲ့ရိုးရပွဲတော်ကိုကျင်းပခဲ့တာပါဆက်ရုပ်ခွေးကလေးအိုက်ဘိုကိုတကယ့်ခွေးအစ်စ်သေးသွားပြီးတဲ့နောက်မွေးမြူခဲ့တာဖြစ်ပြီးတကယ့်ခွေးထက်တောင်စကားနားထောင်နေတဲ့ဘဝမှာပျော်ရွှင်ရပါတယ်လို့ဒီပွဲကိုတက်ရောက်လာတဲ့အသက်62နှစ်အရွယ်အမျိုးသမီးတူကပြောပါတယ်ရှင
်ဂျပန်နိုင်ငံကိုလင်းစီးမလာပဲကားဂျုံနဲ့သင်းမောဂျုံစီးလာတဲ့အီဂျစ်နိုင်ငံသားတူဟာရပောင်း284ရက်အကြာမှာတော့ဂျပန်နိုင်ငံတိုကျိုမြို့တော်ကိုရောက်လာပါတယ်။အသက်30အရွယ်ကိုင်ရိုမြို့သားအိုမာနော့ဟာဒီဂျစ်နိုင်ငံကိုင်ရိုမြို့ကနေမိုင်ပေါင်း 28,000 ကျော်ကွာဝေးတဲ့ဂျပန်နိုင်ငံကိုလေယာဉ်မစီးပဲနိုင်ငံပေါင်းများစွာကိုလမ်းကြုံလိုက်ဖြတ်တန်းလာခဲ့တာပါ။သူ့အတွေ့အကြုံကို Instagram လူမှုကွန်ရက်မီဒီယာမှာဝေမျှလာခဲ့တဲ့အတွက်လဲသူ့ကိုလိုက်လံကြည့်ရှုသူ follower ပေါင်း 9 သိန်းခွဲကျော်အထိရှိလာခဲ့ပါတယ်။အာရှတိုက်မှာဂျပန်နိုင်ငံကလေယာဉ်မစီးဘဲရောက်နိုင်တဲ့အဝေးကွာဆုံးနိုင်ငံဖြစ်ပါတယ်လို့ Not ကပြောပါတယ်။ကိုင်ရိုမြို့ကနေတိုကျိုမြို့ကိုတိုက်ရိုက်လေယာဉ်စီးမယ်ဆိုရင်တော့အချိန်12နာရီပဲကြာမှာပါ။လမ်းတစ်လျှောက်ဘေးဒုက္ခမကြုံခဲ့ရပဲသဘောကောင်းတဲ့လူစိမ်းတွေကကူညီခဲ့ကြတာလို့လည်း Not ကပြောပါတယ်ခင်ဗျာ
။ American ပြည်ထောင်စု California ပြည်နယ်မှာကိုပိုင်တဲ့တမူးကြီးစင်ခံကားကိုဝဝငါဖြစ်စည်းခဲ့တယ်လို့လိညာပြီးကိုရင်ပြန်ဖြစ်စည်းပြီးတော့ရော့ချီအာမခံလေးလဲတောင်းခဲ့တဲ့လူလေးဦးကိုဖမ်းဆီးအရေးယူခဲ့ပါတယ်။ဝဝငါဒေါ်လာ3,700တဲ့ Rolls Royce အမျိုးအစားကားတွေကိုဝင်ပြီးအထက်ထိုင်ကုန်နေတဲ့တကားတွေကိုဖျက်သွားတယ်လို့အာမခံကုမ္ပဏီကိုရော့ချီပြန်တောင်းတဲ့အခါကုမ္ပဏီဘက်ကတန်တရားဝင်သွားခဲ့တာပါ။ Los Angeles မြို့ပြင် Lake Arrowhead တောင်ပေါ်စခန်းနေရာမှာဝဝငါကားအတွင်းပိုင်းကိုဝင်ပြီးတော့ဖျက်ဆီးခဲ့တာလို့ရော့ချီတောင်းတဲ့သူတွေဘက်ကပြောတာပါ။အဲ့ဒီအတွက်လည်းပျက်စီးသွားတဲ့ဓာတ်ပုံတွေနဲ့လူညူကြီးကင်မရာကဗီဒီယိုတွေကိုတင်ပြခဲ့ပါတယ်။ဒါပေမဲ့အာမခံကုမ္ပဏီဘက်ကမယုံတဲ့အတွက်ဒီလိုအာမခံကြီးငွေလိမ်မှုတွေကိုအထူးပြုစုံစမ်းတဲ့စုံတော့တွေကိုစုံစမ်းခိုင်းခဲ့ပါတယ်။ဒီမှရင်သူတို့ကိုတင်ပြတဲ့ဗီဒီယိုတွေကဝဝဟာတကယ်အစ်စ်မဟုတ်ပဲလူကဝဝလို့ဝတ်ထားပြီးတော့ဖျက်ဆီးခဲ့တာဖြစ်တယ်ဆိုတာဖော်ထုတ်နိုင်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့အာမခံကြီးပေးရရတဲ့မှတ်တမ်းတွေကိုပြန်စစ်ကြည့်တော့အဲ့ဒီတနေရာရင်းမှာပဲဝဲဝံဖြစ်စီတာကြောင့်ကားပြစ်စီခဲ့တယ်လို့အာမခံကြီးလိမ်လည်တောင်းခံခဲ့တဲ့တခြားအမှုနှစ်ခုကိုလည်းဖော်ထုတ်နိုင်ခဲ့ပါတယ်။ဒီနောက်မှာတော့မတင်ကဖြစ်ခံရသူရဲ့နေအိမ်ကိုရှာဖွေဝရမ်းနဲ့စစ်ဆေးတဲ့အခါမှာဝဲဝံဝတ်စုံကိုတွေ့ခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးလူလေးဦးကိုအမေရိကန်ဒေါ်လာ3,400ကျော်ဖို့အာမခံကြီးလိမ်လည်မှုနဲ့အမှုဖွင့်အရေးယူထားပါတယ်ရှင်။
ဖြူအိမ်ဘနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ကမ္ဘာပုံနှဲမှုအထူးကမြင့်တက်လာစေတဲ့ဖန်လုံအိမ်တန်ငွေတွေထဲမှာကာဗွန်တန်ငွေပြည်ရင်တော့မီသိန်းနဲ့နိုက်ထရပ်အောက်ဆိုက်တို့လိုတန်ငွေတွေနဲ့အိုဇုန်းလောကိုပျက်စီးစေတဲ့ဟိုက်ဒရိုဖလူရိုကာဗွန်တန်ငွေတွေပါဝင်နေပါတယ်super pollutant လို့လည်းသိကြတဲ့အဲ့ဒီညဉ့်ညမ်းလွန်တန်ငွေတွေကိုဖယ်ရှားပြင်မာတာကမ္ဘာအပူချိန်မြင့်တက်မှုကိုအမြန်ဆုံးလျှော့ချနိုင်မှာဖြစ်ပြီးတော့ဆိုးဝါးလာတဲ့သဘာဝဘေးဒဏ်တွေကိုပါရှောင်ရှားနိုင်မှာဖြစ်ပါတယ်။ Biden Harris အုပ်ချုပ်ရေးပုတ်အဖွဲ့ကလူမှုညဉ့်ညမ်းစေတဲ့အခြေခံရင်းမြစ်တွေကိုမှတ်တမ်းပြုစုနေပြီးတော့အဲ့ဒီအထက်မှာကမ္ဘာအပူချိန်တွေအဆိုးဆုံးမြင့်တက်စေတဲ့ super pollutant ညဉ့်ညမ်းလွန်တန်ငွေတွေကိုပါလေ့လာနေပါတယ်လို့ဥတုရာသီရဲ့ယာသမ္မတအိမ်ပြည်တော်အကြံပေးပုဂ္ဂိုလ် Ali Zaidi ကပြောပါတယ်
Half of today's Warming is caused by super polluting greenhouse gases, and that includes nitrous oxide, methane,
nitrous oxide, methane, hydrofluorocarbon dangore chite lo le zai di ga pyo ba de nyin nyan lon dangore cha kaba pu ne mo myet tet la de atwe so wa de a chou set twe phi la pi bi du cha ma ye ba thi ke la se ba de phalon ain dangore cha apu chein myet tet pi lo le du nyin nyan mo so wa lon ne atwe sat sat tei song du thong ne chi shi de lo အရေးပေါ်ဌာနကိုရောက်လာကြတဲ့သူကလည်းတောင်းတဲ့ချီရှိတယ်လို့ဥဒုရသရေရအကြံပေးအာလီဆိုင်ဒီကပြောပါတယ်။မီသိန်း၊နိုက်ထရပ်အောက်ဆိုက်နဲ့ဟိုက်ဒရိုဖလူရိုကာဗွန်စတဲ့စူပါပိုလူတန့်ညဉ့်ညမ်းလွန်တံခွေထုတ်လုပ်မှုထိန်းချုပ်ရေးကမ္ဘာလူမှုအတိုင်းဝိုင်းကရေရှည်မြောမှန်းချက်နဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်။အဆုံးမှာပျက်စီးစေတဲ့တံခွေလျှော့ချရေးသဘောတူညီချက်ဖြစ်တဲ့ကီဂလီအမန်ဒ်မန့်ကီဂလီပြင်ဆင်ချက်ကိုတစ်ကမ္ဘာလုံးကလိုက်နာခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုကတော့ဆက်မှုထုတ်ကုန်တွေမှာညဉ့်ညမ်းလွန်တံခွေတစ်မျိုးဖြစ်တဲ့ hydrofluorocarbon တံခွေထုတ်လို့မှလျှော့ချရမယ်ဆိုရဲအထက်လွှတ်တော်ကအတည်ပြုပြီးသားအင်းဥပဒေပြဋ္ဌာန်းချက်ကိုအကောင့်ထဲဖော်နေပါတယ်လို့လည်းအင်မီရောရဲ့ဥဒုရာသီရဲ့အကြံပေးစိုက်ဒီကပြောပါတယ
် We've taken a similar approach to methane emissions the USputting forward its own methane program
မိသိန်းတံခွေထုတ်လို့မနဲ့ပတ်သက်လို့လည်းအလားတူစီမံဆောင်ရွက်နေပါတယ်။ဖလိုအိမ်တံခွေထုတ်လို့မလျှော့ချရည်အတွက်ပြည်တွင်းလုပ်ငန်းအစီအစဉ်တွေပါချမှတ်ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်နေတာပါ။ပြီးခဲ့တဲ့နှစ်ထဲမှာတည်းမိသိန်းတံခွေထုတ်လို့မလျှော့ချရည်သမ္မတအမိန့်တရားကျော်ထုတ်ပြန်ခဲ့သလိုကမ္ဘာနိုင်ငံတရားကျော်တို့ကလည်းအဲ့ဒီဆောင်ရွက်ချက်တွေမှာပူပေါင်းလာကြပါတယ်။နိုဝင်ဘာလလယ်ပိုင်းမှာတော့တရုတ်အဇာဘိုင်ဂျန်တို့နဲ့အတူအမေရိကန်နိုင်ငံကစူပါပလူတန့်ညဉ့်ညမ်းလွန်တံခွေထုတ်လုပ်မှုအမြန်လျှော့ချနိုင်ရေးထိပ်တည်အစည်းအဝေးတရက်ခေါ်ယူကျင်းပခဲ့တာပါဘက်ဆုံဖွံ့ဖြိုးတိုးတက်ရေးပန်းတွေပရဟိတအဖွဲ့အစည်းတွေနဲ့အစိုးရအဖွဲ့တို့ကညဉ့်ညမ်းလွန်တံခွေဖယ်ရှားတဲ့နေရာမှာတုံ့ဆက်ဖို့ဆိုပြီးပြီးခဲ့တဲ့၃နှစ်အတွင်းရှမ်းမုံငွေဒေါ်လာ1ဘီလီယံအထိစုဆောင်းနိုင်ခဲ့တယ်လို့ကြေညာပါတယ်တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုအပါအဝင်အစိုးရအဖွဲ့အတော်များများကညဉ့်ညမ်းလွန်တံခွေထုတ်လုပ်မှုလျှော့ချရေးမူဝါဒသစ်တွေကိုကြေညာခဲ့ကြပါတယ်။ကုလသမဂ္ဂရဲ့သဘာဝပတ်ဝန်းကျင်အစီအစဉ် UNEP နဲ့ကမ္ဘာစံနှယိခအစီအစဉ် WFP တို့ကလည်း Nitrous Oxide တံခွေနဲ့ဥဒုရာသီအပေါ်သက်ရောက်မှုကိုကမ္ဘာတစ်ဝှမ်းလုံးမှာဆန်းစစ်အကဲဖြတ်ဖို့လုပ်ငန်းတွေတခုစတင်လိုက်ပါတယ်။ဥဒုရာသီပြောင်းလဲစေတဲ့ဖန်လုံအိမ်တံခွေထဲမှာ Nitrous Oxide တံခွေရဲ့ပါဝင်မှုကတတိယအများဆုံးဖြစ်ပါတယ်။Nitrous Oxide တံခွေဟာလေကမ္ဘာညွန့်ပေါင်းအဖွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ကင်တွယ်ရမယ့်နောက်ထပ်ညဉ့်ညမ်းလွန်တံခွေတစ်မျိုးဖြစ်တယ်လို့လည်းအာလီဇိုက်ဒီကပြောပါတယ်။ပါရီမှာနိုင်ငံဆောင်သဘောဆူခဲ့ကြတဲ့လူမျိုးဆက်မှုခေဥ်ကာလကထက်ကမ္ဘာအပူချိန်ကို 1.5 ဒီဂရီကျော်မသွားအောင်ထိန်းထားနိုင်ဖို့သိပ္ပံဆိုင်ရာအချက်အလက်တွေကအထောက်အကူပြုမှာဖြစ်တဲ့အတွက်ဒီလေလာဆန်းစစ်မှုအစ်စ်ကအရေးကြီးတယ်လို့လည်းဥစုရာသီရဲ့ယာတမရအင်ဖြူရောအကြံပေးပုဂ္ဂိုလ်အာလီဇာဒီကပြောဆိုခဲ့ပါတယ်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။ပြောခဲ့သလိုပါပဲခဏအခုကြားခဲ့ရတာကတော့ VOA ရဲ့အာဖို့မဟုတ်ဘဲအမေရိကန်စိုးရရဲ့အာဖို့ပဲဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်။ရုရှား ယူကရိန်းစစ်ပွဲမှာလက်နက်မျိုးစုံတုံ့ပြန်တုံ့ပြူလာတဲ့အပေါ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအလွန်ဆိုးရင်ကြောင့်ထရမ့်ရဲ့အမျိုးသားလူမျိုးရေးအကြံပေးဖြစ်ရွေးထားတဲ့မိုက်ကယ်ဝေါ့စ်ကပြောပါတယ်။ဖလော်ရီဒါလွတ်တော်မှဝါစ်က Fox News Sunday အစည်းအဝေးကိုတနင်္ဂနွေနေ့မှာအဲ့ဒီလိုပြောဆိုခဲ့တာပါ။ဒါပြတ်ဂျိုးဘိုက်ဒန်ကရုရှားရဲ့မြေပြင်ထိုးစစ်ရပ်တော့ယူကရိန်းကိုအမေရိကန်မြေမြုံပိုင်းပေးလိုက်တာနဲ့ပတ်သက်ပြီးပဋိပက္ခဆုံးသတ်အောင်ကြဲကြဲပြန့်ပြန့်စဉ်းစားပြီးမှဆုံးဖြတ်ဖို့လိုတယ်လို့လည်းမှတ်ချက်ပေးခဲ့ပါတယ်။ယူကရိန်းစစ်ပွဲမှာတိုက်မဲ့တပ်သားတွေကိုအကြွေးကင်းနှုတ်ခွင့်ပြုပေးဥပဒေတရကိုရုရှားသမ္မတဗလာဒီမာပူတင်ကလက်မှတ်ထိုးလိုက်ပါတယ်။ရုရှားဆိုရပါ Interfax တဲ့ Agency ရဲ့အဆိုအရယူကရိန်းစစ်ပွဲအတွက်တနစ်စာချုပ်နဲ့တော်ဝင်ထောက်ဆောင်ကြမဲ့သူတွေကိုဒေါ်လာ 96,000 အထိအကျွေးကင်းလို့ခွင့်ပြုမှာဖြစ်ပါတယ်။ဥရုရာသီပြောင်းလဲမှုကိုတိုက်ဖြတ်ဖို့စီးရတဲ့နိုင်ငံတွေအတွက်နှစ်စဉ်ဒေါ်လာဘီလီယံ300ကူညီဖို့အစံပေါင်းချမှာကျင်းပနေတဲ့ဥရုရာသီညီလာခံ COP29 မှာသဘောတူလိုက်ကြပါတယ်။ကြောင်မီတို့ရေနံနဲ့တဘာဝတောင်းွေစတဲ့ကမ္ဘာပူနွေးမှုမြင့်တက်စေတဲ့ရုပ်ကျွင်းလောင်စာထောက်ယူမှုကိုလျှော့ချရေးပြောင်းလဲလာတဲ့ဥရုရာသီနဲ့သဟဇရာဖြစ်အောင်ကြိုတင်ပစ္စည်းရေးနဲ့ဥရုရာသီပြောင်းလဲမှုအကျိုးဆက်ဖြစ်တဘာဝဘေးဒဏ်တွေနဲ့ရင်ဆိုင်နေရတဲ့ဆင်းရဲတိုက်ပြည်တွေကိုခွဲဝေပေးမှာဖြစ်ပါတယ်။ဘူမျိုးဆက်တိုက်ပြည်တွေကဒေါ်လာ 1.3 ဘီလီယံတောင်းဆိုပေမဲ့ဘီလီယံ300နဲ့သဘောတူကြကြတာပါ။ခုတော့အစည်းအဝေးကိုအဆုံးသတ်ပါရစေ။ဒီကနေ့မှလည်းအစည်းအဝေးထုတ်လို့ရမှုကခုသားညို့ပါ။ အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးနေပြည်တော်ရေပေါ်ချစ်ချစ်ပေါ်ကျွတ်တင့်တဲ့ဘဝလှပမဲ့နေ့ရက်တွေမနည်းအမြချုပ်တွေ့နိုင်ကြပါစေကျွန်တော်တမောင်းသားမှာ